Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်အောက်တိုဘာလ28ရက်တနင်္လာနေ့ VOA American တိုင်းရဲ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ25 32 51ပထမနိုင်ဝက်မှာလိုက်လက်မီတာ190အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းတိုက်ရိုက်နားဆင်နိုင်ပါတယ်ရှင်။ကျမခွာညိုပါခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်ကျမကတော့စုမြတ်မှပါရှင်အမေရိကအထူးတပ်ဖွဲ့တွေက IS စစ်သွေးကြွခေါင်းဆောင်အဘူဘာကာအယ်ဘက်ဒီဒီကိုတုတ်တင်နိုင်ခဲ့ပြီးတဲ့နောက်မှာအမေရိကနိုင်ငံထဲမှာတတိအနေထားတုံ့ပြန်ထားတယ်လို့အမိမြေလုံခြုံရေးဌာနကပြောပါတယ် EU ဥရောပသမဂ္ဂတွေကနေဗြိတိန်နိုင်ငံနှုတ်ထွက်ရက်ကို၈နှစ်ဇန်နဝါရီလ31ရက်နေ့အထိနောက်ဆုတ်ပေးဖို့အတွက် EU ဘက်ကသဘောတူခဲ့ပါတယ်ခုလိုမျိုးနောက်ဆုံးရသတင်းတွေကိုမတ်ခင်ဖြူထွေးနဲ့ကြေညာပေးပါမယ်ရှင်
အခုညပိုင်းနားဆင်ကြရမယ့်သတင်းလွှာလေးထဲမှာတော့တနိုင်ငံလုံးအပြစ်ရရေးစာချုပ်လက်မှတ်ထိုးတဲ့၄နှစ်ပြည့်ခန်းနာမှာအခုထိ NCA အကောင့်ထဲမပေါ်နိုင်သေးတဲ့အပေါ
်ဒီကနေ့ကျမတို့ကြားမှာဖြစ်ပေါ်လာခဲ့တဲ့အခက်အခဲတွေဟာ NCA စာချုပ်ကြောင့်မဟုတ်ပါဘူး NCA စာချုပ်ကိုအကောင့်ထဲပေါ်ရမှာအားနည်းချက်တွေ
ဒေါက်တာဆန်းစုကြည်နဲ့တကွတိုင်းရင်းသားခေါင်းဆောင်တွေရဲ့မှတ်ချက်အမြင်တွေနဲ့အတူနားဆင်ရမှာဖြစ်တယ်လို့ရခိုင်လက်နက်ကိုင်ဖွဲ့ကဖမ်းသွားခံရသူလုံခြုံရေးဝန်ထမ်းတွေအနက်14ဦးကိုကယ်တင်နိုင်ခဲ့တာမှာတဦးကတော့တေဆုံးသွားတဲ့အကြောင်းနဲ့အတူကြောင်မဲမြို့နယ်ကကြေးရွာတချို့မှာ RCSS ကဖမ်းဆီးခေါ်ဆောင်မှုတွေစိတ်လာတဲ့ထဲမှာကြောင်သားအရွယ်တွေပါပါနေတဲ့ဆိုတဲ့သတင်းတွေနားဆင်ကြရမှာပါရှင်။အခုရင်ဆုံးတော့တနင်္လာနေ့ညပိုင်းထိတ်တန်းရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုမတ်စုမြတ်မွန်နဲ့မတ်ခင်ဖြူထွေးတို့ကပြောပြပေးပါမယ်ရှင်။
ဆီးရီးယားနိုင်ငံအနောက်မြောက်ပိုင်းမှာအမေရိကန်အထူးတပ်ဖွဲ့တွေက IS စစ်သွေးကြွခေါင်းဆောင်အဘူဘာကာအယ်ဘက်ဒါဒီကိုတုတ်တင်ခဲ့ပြီးတဲ့နောက်မှာအမေရိကန်နိုင်ငံထဲမှာသတိအနေထားတိုးမြင့်ထားတယ်လို့အမေမြေလုံခြုံရေးဌာနကပြောပါရယ်လုံခြုံရေးအတွက်ထူးထူးခြားခြားဒါမှမဟုတ်ယုံကြည်စိတ်ချရလောက်တဲ့သတင်းမရသေး၍အများပြည်သူအတွက်သတိပေးချက်ထုတ်ပြန်ဖို့အစီအစဉ်မရှိဘူးလို့တော့အမေမြေလုံခြုံရေးဌာနကဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါရယ်အယ်ဘက်ဒါဒီကိုရှင်းလင်းဖို့အမေရိကထူးတက်ဖွဲ့ရဲ့စနေနေ့ညကဆက်စည်ရေးအတွင်းမှာအနံ့ခံခွေးတွေလိုက်လို့မြေအောက်လှိုင်ကူတွေထွက်ပြေးခဲ့တဲ့အယ်ဘက်ဒါဒီကထွက်လန်းမရှိတဲ့လှိုင်ကူထဲမှာသူ့ကိုယ်သူအသေးကံဘုံဖောက်ခွဲခဲ့တဲ့အတွက်သူရောသူ့ကလေး၃ယောက်ပါတေဆုံးခဲ့တယ်လို့သမ္မတထရမ့်ကတနင်္ဂနွေနေ့တုန်းကရုပ်မြင့်သံကြားပေါ်ကနေမိန့်ခွန်းပြောကြားကြေညာခဲ့ပါတယ်အယ်ဘက်ဒါဒီဟုတ်မဟုတ်ဆိုတာကို15မိနစ်အတွင်းအတည်ပြုနိုင်ခဲ့တယ်လို့လည်းအမေရိကန်သမ္မတကပြောပါရယ်ဝင်ရောက်စီးနင်းခဲ့တဲ့ဗီဒီယိုပုံတစ်ချို့ကိုထုတ်ပြန်ဖို့သူစဉ်းစားနေတယ်လို့သမ္မတထရမ့်ကဒီကနေ့သတင်းတောက်တွေကိုပြောကြားခဲ့ပါရယ်အခုလိုမျိုး IS စစ်သွေးကြွခေါင်းဆောင်ကိုတုတ်တင်လိုက်နိုင်တဲ့စစ်စင်ရေးမှပူးပေါင်းဆောင်ရွက်ခဲ့တဲ့အီရတ်၊ဆီးရီးယားနဲ့တူရကီနိုင်ငံတွေကိုသမ္မတထရမ့်ကကျေးဇူးတင်ခဲ့တယ်လို့ဆီးရီးယားကားလူမျိုးတွေကိုလည်းသတင်းအချက်အလက်တွေပေးတဲ့အတွက်ကျေးဇူးတင်အသိအမှတ်ပြုတယ်လို့ပြောကြားခဲ့ပါရယ်အီရတ်နဲ့ဆီးရီးယားက IS တွေသိမ်းပိုက်ထားတဲ့ area တွေမှာ Caliphate ဘာသာရေးနိုင်ငံထူထောင်တယ်လို့2014ခုနှစ်မှာ El Baghdadi ကကြေညာခဲ့တာဖြစ်ပါတယ်
။အစံဖက် IS အဖွဲ့ခေါင်းဆောင် Abu Bakr El Baghdadi ကိုတပ်ဖြတ်နိုင်ခဲ့တာဟာကြီးမားတဲ့အောင်မြင်မှုဖြစ်ပေမဲ့လို့ IS အဖွဲ့ဟာအစံဖက်ချင်းချောက်မှုတစ်ခုအဖြစ်ဆက်ပြီးရှိနေတော့မယ်လို့ကမ္ဘာတစ်ဝန်းကအမေရိကန်ရဲ့မာမိတ်တွေကပြောဆိုလိုက်ပါတယ်။အဘဒါဒီသိဆုံးမှုဟာအစ်စ်တစ်ခုအောင်မြင်သွားရုံပါပဲလို့ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်ကသူ့ရဲ့ Twitter လူမှုကွန်ရက်အကောင့်မှာရေးပါတယ်နိုင်ငံကညွှန်ပေါင်းဖွဲ့တွေနဲ့အတူလက်တွဲပြီးအကြံဖက်ဝါရီအဖွဲ့အစည်းတွေကိုဆက်လက်ချိန်မုံသွားရမှာဖြစ်ကြောင်းနဲ့အရှေ့လေပိုင်းဒေသမှာဒီချိန်မုံမှုတွေကိုအလေးပေးလှုပ်ဆောင်သွားမှာဖြစ်တဲ့အကြောင်းလည်းပြောပါရယ်ဗီဒီနိုင်ငံဆိုင်ရေးဝန်ကြီးဒေါမနစ်ရပ်ကလည်းအယ်ဘာဒါဒီကိုတရေကောင်းလုပ်ပြီး IS တွေဆက်ပြီးတော့ခေါင်းထောင်နေတဲ့အခြေအနေမျိုးကိုလက်ခံမှာမဟုတ်ဘဲ UK နိုင်ငံအနေနဲ့ IS အဖွဲ့ချိန်မုံရေးကြိုးပမ်းမှုတွေကိုဆက်လက်ထောက်ခံသွားမှာဖြစ်တယ်လို့ပြောပါရယ်IS ခေါင်းဆောင်တိတ်ဆုံမှုဟာအကြမ်းဖက်ဝါဒပူးပေါင်းချိန်မုံမှုတွေအတွက်အရေးပါတဲ့အောင်မြင်မှုဖြစ်တယ်လို့ပူးပေါင်းဆောင်ရွက်မှုစိတ်ဓာတ်နဲ့အကြမ်းဖက်အဖွဲ့တွေကိုခိုင်ခိုင်မာမာဆက်ပြီးတိုက်ထုတ်သွားမယ်ဆိုရင်လူသားအလုံးအတွက်ညီညာရေးကိုဆောင်ကျင်းနိုင်မှာဖြစ်တယ်လို့တူရကီသမ္မတရီဂျက်တေဗစ်အာတူဂန်ကလည်းပြောပါရယ်အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နတာယာဟူကတော့အယ်ဘာဒါဒီကိုချိန်မုံနိုင်ခဲ့တဲ့အတွက်အမေရိကန်သမ္မတထရမ့်ကိုချီးကျူးပါရယ်ဒါပေမဲ့အီရန်အစိုးရကတော့အယ်ဘာဒါဒီအသက်ခံရလို့ဘာမှထူးမသွားမှာမဟုတ်ကြောင်းနဲ့ဒါဟာအမေရိကန်အနေနဲ့သူပန်တီးကြတဲ့ပြဿနာတစ်ရပ်ကိုသူပြန်ရှင်းလိုက်တာသာဖြစ်တယ်လို့ပြောဆိုခဲ့ပါရယ်ရှင်
EU ဥရောပသမဂ္ဂတွေကနေဗြိတိန်နိုင်ငံနှုတ်ထွက်ဖို့ရပ်ပိုင်းမဲ့လူရောချိန်မှာနှုတ်ထွက်ရက်ကို2020ခုနှစ်ဇန်နဝါရီလ31ရက်နေ့ထိနှုတ်ဆက်ပေးဖို့ EU ဘက်ကသဘောတူတယ်လို့ဥရောပကောင်စီဥက္ကဋ္ဌဒေါနယ်ဒ်တက်စ်ကပြောကြားလိုက်ပါတယ်။ ဗြိတိဘက်ကတောင်းဆိုထားတဲ့အတိုင်းပြင်နိုင်ပြောင်းနိုင်တဲ့နှုတ်ထွက်ရဲ့အနေနဲ့နောက်ဆုတ်ပေးမယ့်အကြောင်းနဲ့သဘောတူကြောင်းတရားဝင်စာရေးသားထုတ်ပြန်မယ့်အကြောင်းကို EU ကောင်စီဥက္ကဋ္ဌကတွစ်တက်ပေါ်မှာရေးသားကြေညာခဲ့တာပါ။ရှင်းနှစ်ဆန်း January လကုန်အထိနှုတ်ထွက်ရဲ့ကိုနောက်ဆုတ်ပေးဖို့တကယ်လို့နှုတ်ထွက်ရဲ့သဘောတူညီချက်တွေကိုဗြိတိန်ပါလီမန်မှာဒီထက်စောပြီးအတည်ပြုနိုင်မယ်ဆိုရင်တော့ဒီရက်ထက်ကိုစောပြီးနှုတ်ထွက်ဖို့အတွက်ဗြိတိန်ကတောင်းဆိုထားတာဖြစ်ပါတယ်။EU ဘက်ကသဘောမတူခဲ့ရင်တော့နောက်3ရက်ဖြစ်တဲ့အောက်တိုဘာ31ရက်မှာနှုတ်ထွက်ရတော့မှာပါ။အဲ့လိုဆိုရင်တော့ဗြိတိန်အစိုးရနဲ့ EU ကြားရရှိထားတဲ့သဘောတူညီချက်တွေကိုဗြိတိန်ပါလီမန်မှာအတိမပြုနိုင်သေးတဲ့အတွက်ဘာသဘောတူညီချက်မှမရှိဘဲနှုတ်ထွက်ရမယ့်အခြေအနေမျိုးဖြစ်သွားမှာပါ။ EU နိုင်ငံကတန်အမတ်ကြီးတွေ Belgium နိုင်ငံ Brussels မှာဒီမနေ့ဆွေးနွေးခဲ့ကြပြီးတဲ့နောက်မှာနောက်ဆုတ်ပေးဖို့အတွက်သဘောတူခဲ့ကြတာဖြစ်ပါတယ်။အခုလိုမျိုးဗြိတိန်နှုတ်ထွက်ရက်ကို EU ဘက်ကနောက်ဆုတ်ပေးခဲ့တာဟာဒုတိယအကြိမ်ဖြစ်ပါတယ်။တချိန်တည်းမှာပဲဗြိတိန်မှာအထွေထွေရွေးကောက်ပွဲကိုဆောပြီးတော့ဒီဇင်ဘာ12ရက်ကျင်းပဖို့ဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်ကအဆိုပြုထားတဲ့အတွက်ဒီအဆိုကိုအတည်ပြုမပြုလွှတ်တော်အမတ်တွေမဲခွဲကြဖို့ရှိနေပါတယ်။ဗြိတိန်ပါလီမန်မှာလွှတ်တော်အမတ်3ပုံ2ပုံရဲ့အတည်ပြုချက်ရရင်တော့အထွေထွေရွေးကောက်ပွဲကိုအချိန်ဆောပြီးကျင်းပနိုင်မှာဖြစ်ပါတယ်။
တော်မီကြီးကျယ်လောင်နေတဲ့အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းမှာဒီတော်မီအရှိန်မတက်နိုင်အောင်ပြင်းပြင်းထန်ထန်တိုက်နေတဲ့လေပြင်းတွေဒီကနေ့မှာတော့တည်တည်တသာရော့ကျသွားလိမ့်မယ်လို့မျှော်လင့်ရတဲ့အကြောင်းကယ်လီဖိုးနီးယားပြည်နယ်အုပ်ချုပ်ရေးမှူး Gavin Newsom ကပြောပါရယ်ဒီတော်မီကိုဝန်ထမ်းအင်အား3000လောက်နဲ့ညှိနှိုင်းဖို့ကြိုးစားနေရတာပါအပြည့်သက်ညှိနှိုင်းဖို့ခက်ခဲတွေရှိနေသေးပေမဲ့ထိန်းထားနိုင်တဲ့အခြေအနေပါတော့ရှိနေပါပြီလို့တနင်္ဂနွေနေ့နောက်ပိုင်းကသတင်းစာရှင်းလင်းပွဲမှာအုပ်ချုပ်ရေးမှူး Newsom ကပြောပါရယ်အမေရိကန်အနောက်ပိုင်းပြည်နယ်ဖြစ်တဲ့ကယ်လီဖိုးနီးယားမှာနှစ်စဉ်အခုလိုအချိန်ဆိုရင်တော်မီလောင်ကျွမ်းမှုတွေအတော်များများကြုံရလေးရှိတာပါဆူထိုင်းစာနေပြီးလေပြင်းတိုက်ခတ်လေးရှိတဲ့ဒေသဖြစ်တာကြောင့်လဲတော်မီအရှိန်သက်ဖို့ခက်ပါတယ်ဆူနူမာခရဲမှာစတင်လောင်ကျွမ်းခဲ့ပုံရတဲ့ Kincaid Fire တော်မီရဲ့ဆယ်ရာခိုင်နှုန်းလောက်ကိုအစောပိုင်းထိန်းသိမ်းထားနိုင်ခဲ့ပေမဲ့တနင်္ဂနွေနေ့နောက်ပိုင်းမှာတော့900ခိုင်နှုန်းလောက်ကိုပဲထိန်းသိမ်းထားနိုင်ပြီးမီးလောင်ကျွမ်းတဲ့ area အကျယ်ဝန်း9500ဧကရှိနေပါတယ်ဒီတော်မီကြောင့်အဆောက်အဦပေါင်း100လောက်ပျက်စီးခဲ့ရပြီဖြစ်တယ်လို့ဆိုနိုမာခရိုင်တခုထဲမှာတဲ့လူပေါင်း4600လောက်ယာယီခိုးလုံရေးစခန်းတွေမှာနေထိုင်နေကြရပါတယ်။ပြည်내တခုလုံးအနေနဲ့ကတော့လူပေါင်း38000ပေးလို့ရရွှေ့ပြောင်းနေရပါတယ်ရှင်။
အဲ့ဒါညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိဟိုင်းဒိုမီတာ25 kHz 11965ဟိုင်းဒိုမီတာ32 kHz 9303ညဟိုင်းဒိုမီတာ51 kHz 5885တို့အပြင်စနစ်တင်းတွေမှာဟိုင်းဒိုမီတာ190 kHz 5905တို့ပြောထုတ်လည်ပေးပါရစေ
။ဒီနေ့လာနေညပိုင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။အမေရိကန်ပြည်ထောင်စုရဲ့အရှေ့အာရှနဲ့ပစိဖိတ်ရေးရာလက်ထောက်နိုင်ငံကြားရေးဝန်ကြီးဒေးဗစ်ဂျယ်လ်ဝဲဟာရခိုင်ပြည်နယ်စစ်တွေမြို့ကိုဒီကနေ့သွားရောက်ပြီးရခိုင်ပြည်နယ်လွှတ်တော်ဥက္ကဋ္ဌတက်ကဲပြင်ဒုက္ခသည်စခန်းအကြီးအကဲတွေအရက်ဖက်လူအဖွဲ့စည်းငေါဆောင်တွေနဲ့တရားစီတွေ့ဆုံစကားပြောခဲ့ပါတယ်လက်ထောက်နိုင်ငံကြားရေးဝန်ကြီးနဲ့အတူမြန်မာနိုင်ငံဆိုင်ရာအမေရိကန်တပ်အမတ်ကြီးစကော့မာစီယယ်လည်းအခုစစ်တွေခီးစဉ်မှာပါသွားပါတယ်တွေ့ဆုံခဲ့ကြသူတွေကရခိုင်ပြည်နယ်တွင်ရင်ဆိုင်နေရတဲ့ပြဿနာတွေကိုဖြေရှင်းနိုင်ရေးအမေရိကန်ဘက်ကတတ်နိုင်တယ်လို့အခုညီပေးဖို့မြစ်တာရက်ခံကြတယ်လို့ရန်ကုန်အမေရိကန်တန်ယုံပြောခွင့်ရသူအာရီယာနီမရန်က VOA ကိုပြောပါတယ
် They heard about the tragic incidents and the suffering that so many are enduring due to the ongoing conflict in northern Rakhine state.And the challenges that many communities
ချက်ခါပြည်နယ်မြောက်ပိုင်းဖြစ်နေတဲ့ပဋိပက္ခတွေကြောင့်ခံစားနေရတဲ့ကြေကွဲစရာအဖြစ်အပျက်တွေနဲ့အဲ့ဒီကလူမှုအဖွဲ့အစည်းတွေရင်ဆိုင်နေရတဲ့စိန်ခေါ်ချက်တွေအကြောင်းပြောပြကြတာကိုသူတို့နားထောင်ခဲ့ရပါတယ်။ပဋိပက္ခဖြစ်တဲ့အကြောင်းအရင်ကန်တွေခွဲခြားဆက်ဆံမှုတွေမလုံခြုံမှုတွေကိုဖြေရှင်းရမှာအမေရိကန်အကူအညီပေးဖို့သူတို့ကကမ်းလှမ်းခဲ့ပါတယ်လို့တန်ယုံပြောခွင့်ရသူကပြောသွားတာပါ။လက်ထောက်နိုင်ငံကြားရေးဝန်ကြီးရဲ့အခုခရီးစဉ်ဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးနဲ့စီးပွားရေးပြည်ပြင်ပြောင်းလဲမှုတွေမှာအကူအညီပေးဖို့အမေရိကန်ရဲ့ကတိအတိုင်းအလေးပေးလှုပ်ဆောင်ဖို့ဖြစ်တယ်လို့ပြောပါရယ်။အမေရိကန်မြန်မာနှစ်နိုင်ငံဆက်ဆံရေးဟာအရေးပါတာကြောင့်ရောမြန်မာနိုင်ငံဟာအင်ဒိုပစိဖိတ်ဒေသမှာအရေးပါတဲ့တိုင်းပြည်ဖြစ်နေတာကြောင့်ပါလက်ထောက်နိုင်ငံကြားရေးဝန်ကြီးအနေနဲ့မြန်မာနိုင်ငံကိုလာရောက်တာဖြစ်တယ်လို့လည်းပြောပါရယ်။လက်ထောက်နိုင်ငံကြားရေးဝန်ကြီးဒေးဗစ်စစ်ဝဲဟာမြန်မာခီးစဉ်တွေမှာနေပြည်တော်နဲ့ရန်ကုန်မြို့တွေမှာအစိုးရတာဝန်ရှိသူတွေအရက်ဖက်အဖွဲ့အစည်းနဲ့လူမှုအဖွဲ့အစည်းတီးတီးကကောင်းဆောင်တွေနဲ့လည်းတွေ့ဆုံဖို့ရှိပါတယ်ရှင်
။ပြီးခဲ့တဲ့သတင်းဘက်ကအင်္ဂလန်အရှေ့တောင်ပိုင်းမှာလော်ရီကားကြီးတစ်စီးနဲ့ပိတ်လောင်တိတ်ဆုံးနေတဲ့လူသေလောင်39လောင်ရှာတွေ့ခဲ့ရပြီးတဲ့နောက်ဒီလိုအဖြစ်အဆိုးမျိုးတွေကြုံတွေ့ရစေတဲ့တရားမဝင်ရွှေ့ပြောင်းခိုးဝင်မှုတွေကိုနိုင်ငံတကာတိုင်းဝန်ကပူးပေါင်းနိုင်နေဖို့တရုတ်နိုင်ငံသားရဲ့ဌာနကဒီကနေ့တောင်းဆိုလိုက်ပါတယ်။တိတ်ဆုံးသူတွေဟာတရုတ်နိုင်ငံသားတွေဖြစ်နိုင်တယ်ဆိုပြီးဗြိတိန်ရဲတပ်ဖွဲ့ကအစောပိုင်းမှာယူဆခဲ့ပေမဲ့နောက်ပိုင်းမှာတော့ဘယ်သူဘယ်ဝါတွေဖြစ်တယ်ဆိုတာအသေးစိတ်စုံစမ်းစစ်ဆေးနေစေဖြစ်တဲ့အကြောင်းပြောဆိုခဲ့တာပါ။ ဒီသေဆုံးသူတွေနဲ့ပတ်သက်လို့ဗီယက်နမ်အစိုးရကလည်းတရားစုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်နေပြီးသေဆုံးသူတွေရဲ့မိသားစုတွေအရေးပေါ်ဆက်သွယ်ပြောဆိုနိုင်မဲ့တယ်လီဖုန်းလိုင်းတွေဖွင့်ထားပေးတဲ့အကြောင်းတနင်္လာနေ့ကထုတ်ပြန်ပြောဆိုပါရယ်ဗီတိန်ရဲတပ်ဖွဲ့ကတော့ဒီအသက်25နှစ်အရွယ် truck ကမောင်းသူကိုလူကုန်ကူးမှုလူ39ယောက်ကိုတေစေမှုနဲ့စနေနေ့ကတရားစွဲလိုက်ပါရယ်အလောင်းတွေကိုခွဲစိတ်စစ်ဆေးနေပြီးအဖြေသိရဖို့စောင့်နေကြောင်းနဲ့ဒီတေဆုံးသူတွေကိုရှာတွေ့တဲ့အချိန်မှာသူတို့နဲ့ပတ်သက်တဲ့အထောက်အထားဆွေးနွေးစရံတွေပါမလာတာကြောင့်ဘယ်သူဘယ်ဝါတွေဖြစ်တယ်ဆိုတာဖော်ထုတ်ဖို့ခက်ခဲနိုင်တဲ့အကြောင်းရဲတပ်ဖွဲ့ကပြောပါတယ်ရှင်
အာဂျင်တီးနားနိုင်ငံရွေးကောက်ပွဲမှာဗဟိုလက်ဝဲရဲ့အတိုက်အခံအယ်ဘာဒိုဖာနန်ဒက်စ်ကနိုင်ရသွားပါတယ်။နောက်တစ်ကြော်ရွေးကောက်ပွဲလှုပ်ရှားမလို့အောင်လို့မဲစုစုပေါင်း45ရာခိုင်နှုန်းကျော်နဲ့သူနိုင်ရသွားတာပါ။နိုင်ငံရဲ့စီးပွားရေးပြဿနာတွေအပေါ်လက်ရှိသမ္မတမော်ရစ်ယိုမာရီရဲ့ကင်တွယ်ဘုံကိုမကျေနပ်ကြတဲ့အများပြည်သူကအတိုက်ခံအယ်ဘာဒိုဖာနန်ဒက်စ်ကိုမဲပေးခဲ့ကြတာပါ။စီးပွားရေးပြဿနာတွေကြောင့်အာဂျင်တီးနားလူမျိုး၃ပုံတပုံလောက်ဆင်းရဲနေတဲ့အခြေအနေနဲ့ကြုံနေကြရပါတယ်။အာဂျင်တီးနားနိုင်ငံကိုပြန်လည်တည်ဆောက်သွားပြီးကမ္ဘာလည်မှတိတ်ခါရှိရှိဝင်ဆက်အောင်လုပ်မယ်လို့အနိုင်ရမင်ကွန်းမှအယ်ဘာဒိုဖာနန်ဒက်စ်ကကတိပေးသွားပါတယ်။သူအနိုင်ရသွားတဲ့အတွက်ဒုသမရအနေနဲ့အနိုင်ရတဲ့သမရဟာခရစ်စတီနာဖာနန်ဒက်စ်ဟာလည်းနိုင်ငံကောင်းဆောင်တယောက်အနေနဲ့ပြန်လည်ပြီးတော့နေရာရလာခဲ့ပါတယ်။သူမကတော့အာဂျင်တီးနားနိုင်ငံကို2008ခုနှစ်ကနေ2015ခုနှစ်အထိသမရတာဝန်ယူခဲ့သူပါ။လက်ရှိသမရမော်ရစ်စီယိုမာဂရီ2015ခုနှစ်မှာရွေးခံခဲ့ရတော့ကနိုင်ငံရဲ့စီးပွားရေးတိုးတက်အောင်လုပ်မယ်လို့ကတိပေးခဲ့ပေမဲ့သူ့လက်ထက်မှာဆင်းရဲတွေနဲ့သူတွေများလာတယ်လို့အာဂျင်တီးနားငွေကြေးတန်ဖိုးတိတိတတ်တတ်ကြားဆင်းခဲ့တဲ့အပြင်ကမ္ဘာမှာငွေကြေးဖောင်းပွားမှုနှုတ်အမြင့်ဆုံးနိုင်ငံတစ်နိုင်ငံဖြစ်လာခဲ့ပါတယ်
။မြန်ကိုရီးယားနိုင်ငံအထင်ကရတောင်ပေါ်ကကာလကြာရှည်ပိတ်ထားတဲ့တောင်နှင်းမြောက်ကိုရီးယားနှစ်နိုင်ငံပူးတွဲခီးသွွားလုပ်ငန်းစီမံကိန်းနဲ့ပတ်သက်လို့နှစ်ဖက်တွေ့ဆုံညှိနှိုင်းဖို့တောင်ကိုရီးယားဘက်ကဒီကနေ့ကမ်းလှမ်းလိုက်ပါတယ်။မြောက်ကိုရီးယား Diamond Mountain အပန်းဖြေစခန်းမှာတောင်ကိုရီးယားကဆောက်လုပ်ထားတဲ့ဟိုတယ်တွေ၊စားတောက်ဆိုင်တွေ၊အပန်းဖြေနေရာတွေနဲ့ကောက်ကွင်းတွေဟာအိုဟောင်းနေပြီးကြည့်မကောင်းတော့ဘူးလို့ဆိုပြီးမြောက်ကိုရီးယားကောင်းဆောင်ကင်ချွန်ဝန်ကပြီးခဲ့တဲ့သတင်းပတ်ထဲမှာပဲဖျက်ခိုင်းခဲ့တာပါ။အဲနောက်ဒီစီမံကိန်းကိစ္စအသေးစိတ်ဆောင်ရွက်ဖို့အတွက်ဆွေရဆရန်တွေဖလှယ်ဖို့လည်းမြောက်ကိုရီးယားကကမ်းလှမ်းခဲ့ပါတယ်။1998ခုနှစ်ကစတင်တည်ဆောက်ခဲ့တဲ့ဒီနှစ်နိုင်ငံပူးတွဲခီးသွွားလုပ်ငန်းစီမံကိန်းဟာမြောက်ကိုရီးယားနိုင်ငံအတွက်ရှာရှာပါပါနိုင်ငံခြားဝင်ငွေရလန်းတစ်ခုဖြစ်ခဲ့တာပါ။ဒါပေမဲ့2008ခုနှစ်ကမြောက်ကိုရီးယားစစ်သားတယောက်ရဲ့ပြစ်ခတ်မှုကြောင့်တောင်ကိုရီးယားခီးသွွားတယောက်အဲ့ဒီနေရာမှာတိတ်ဆုံးခဲ့ရပြီးတဲ့နောက်မှာတော့ဒီခီးသွွားလုပ်ငန်းကိုလည်းပိတ်ပစ်လိုက်တာပါရှင
်။
တနင်္လာနေ့ညပိုင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့မခင်ဖြူထွေးတို့ပြောပြပေးသွားတာပါရှင်။အခုသတင်းစာမားတွေဆက်သွယ်မြန်မြန်ချက်တွေထဲမှာတော့အရင်ဆုံးတနင်္ဂနွေလို့အပြည့်ရရေးလက်မှတ်စာထုတ်ခဲ့တဲ့၄နှစ်ပြည့်အခမ်းအနားနဲ့စာချင်ပါတယ်။တနင်္ဂနွေလို့အပြည့်ရရေးသဘောတူညီချက်ပါလုပ်ငန်းစဉ်တွေမျှော်လင့်ထားသလောက်မအောင်မြင်သေးတာဟာချင်းချင်းနားလည်မှုလွယ်မယုံကြည်မှုရောပါလာတွေအကြောင်းဖြစ်တဲ့အကြောင်းဒီကနေ့ကျင်းပတဲ့ NCA ၄နှစ်ပြည့်အခမ်းအနားမှာနိုင်ငံတော်အကြီးအကဲတွေနဲ့တိုင်းရင်းသားခေါင်းဆောင်တွေကပြောကြပါတယ်။နေပြည်တော်မှာကျင်းပတဲ့အခမ်းအနားမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ KNU ကရင်အမျိုးသားစည်းရုံးဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမူတူစေဖိုးတို့တက်ရောက်အမှာစကားပြောကြားခဲ့တာပါ။အပြည့်စုံကိုကိုရိုင်းသတင်းသွားယူခဲ့တဲ့ကိုဇော်ဝင်းလိုင်ကပြောပြပါမယ်ရှင်
။ NCA စာချုပ်ဟာပြစ်ခတ်တိုက်ခိုက်မှုရပ်ဆိုင်ရေးတက်တတာမဟုတ်ဘူး။အနာဂတ်ငင်းငယ်ရေးလုပ်ငန်းစဉ်ကိုဘလို့အကောင့်ထဲပေါ်မယ်ဆိုတာနဲ့ဖက်ဒရယ်ပြည်ထောင်စုတိဆောက်ရေးအတွက်လမ်းကြောင်းမှန်ကိုတိတိကျကျချပြနိုင်တဲ့စာချုပ်ဖြစ်တယ်လို့ဒီကနေ့ကျင်းပတဲ့ NCA ၄နှစ်ပြည့်နှစ်ပတ်လည်အခမ်းအနားအဖွဲ့မင်ကုန်းမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါံဆန်းစုကြည်ကပြောကြားခဲ့ပါတယ်။ဒါ့အပြင်လက်ရှိမှာ NCA ကိုအကောင့်ထဲမပေါ်နိုင်ခြင်းဟာအချင်းချင်းကြားနားလည်မှုကွဲပြားနေတာကြောင့်ဖြစ်တယ်လို့ဒေါံဆန်းစုကြည်ကပြောပါတယ်။
ဒီကနေ့ကျမတို့ကြားမှာဖြစ်ပေါ်လာခဲ့တဲ့အခက်အခဲတွေဟာ NCA စာချုပ်ကြောင့်မဟုတ်ပါဘူး NCA စာချုပ်ကိုအကောင့်ထဲပေါ်ရမှာအားနည်းချက်တွေလိုက်နာဖို့လိုအပ်ချက်တွေနားလည်မှုကွဲပြားမှုတွေကြောင့်ဖြစ်ပေါ်လာတဲ့အခက်အခဲတွေပဲဖြစ်ပါတယ် NCA ကိုပါဝင်လက်မှတ်ထိုးရေးထိုးခဲ့တဲ့သက်ဆိုင်သူတောင်းဆောင်တွေအားလုံးအနေနဲ့ NCA ပါသဘောတူညီချက်တွေကိုအကောင့်ထဲပေါ်ရမှာကတိသစာကြည်ကြဖို့အင်တာမှအရေးကြီးတယ်ဆိုတာကိုအလုံးနားလည်ပြီးဖြစ်ပါလိမ့်မယ်
။ငြိမ်းချမ်းရေးနဲ့နိုင်ငံရေးကိုခွဲခြားလို့မရနိုင်ကြောင်းလဲဒေါံဆန်းစုကြည်ကထည့်သွင်းပြောကြားခဲ့ပါတယ်။ဒါပေမဲ့တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့မင်းကွန်းထဲမှာတော့အဲ့ဒီအယူအဆနဲ့အနှဲငယ်ကွဲလဲနေတာကိုတွေ့ရပါတယ်
။ပြည်သူငြိမ်းချမ်းရေးညီလာခံလက်စစ်တရားစုပင်လုံဟာတိုင်းရင်းသားတွေရဲ့ငြိမ်းချမ်းရေးဆန္ဒကိုဦးစားပေးပြီးဖြစ်ပေါ်လာတာဖြစ်ပါတယ်။ဒီလူဆောင်ရွက်ရမှာငြိမ်းချမ်းတဲ့ နိုင်ငံရေးကိုခွဲခြားပြီးမြင်တာကလူတွေအလုပ်ဖြစ်နိုင်မယ်လို့ကျွန်တော်ယုံကြည်ပါတယ်
။ကရင်မျိုးသားစည်းရုံး KNU ဥက္ကဋ္ဌဗိုလ်ချုပ်ကြီးစောမှုတူစိဖိုးကတော့ဒီကနေ့အခမ်းအနားကို RCSS ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီအပါအဝင်လက်နက်ကိုင်အဖွဲ့အစည်းတချို့မတက်နိုင်ခဲ့တဲ့အပေါ်စိတ်မကောင်းဖြစ်မိကြောင်းပြောပါတယ်။ဒါအပြင် NCA မျောလင့်ထားသလောက်အောင်မြင်မလာခြင်းဟာယုံကြည်မှုလျော့နယ်လာလို့ဖြစ်တယ်လို့ပြောပါတယ်
။အခုတည်းကတိုးတက်မှုများများစားစားမရရှိသေးတာကယုံကြည်မှုတွေအားနည်းနေပြီးအာဃာတတရားတွေတန်တရားတွေစိုးရုံမှုတွေမုန်းတီးမှုတွေအားကောင်းနေသေးတယ်လို့ကျွန်တော်မြင်မိတယ်ကျွန်တော်တို့တွေဟာဘာကိုမယုံကြည်ခြင်းနေကြရသလဲဒါကိုပြောင်းစားစေရမှာဖြစ်ပြီးမှန်ကန်တဲ့တရားမျှတတဲ့နိုင်ငံရေးဆွေးနွေးပွဲညီညာရေးလုပ်ငန်းစဉ်ကိုပုံဖော်အကောင့်တွေဖော်ဆောင်ကြရမှာဖြစ်ပါတ
ယ်။လင်းနစ်ပြအခမ်းအနားမှာတက်ရောက်အမစကားပြောကြားသွားတဲ့ကောင်းဆောင်သုံးဦးစလုံးရဲ့တူညီတဲ့အကြောင်းအရာကတော့ယုံကြည်မှုတည်ဆောက်ရေးအားနည်းနေတဲ့အချက်ဖြစ်ပါတယ်။လက်ရှိညဉ့်ညဉ့်လုပ်ငန်းစဉ်တွေရှင်မတိုးနောက်မဆုတ်ဖြစ်နေတာနဲ့ပတ်သက်လို့ပြည်တော်စုလွတ်တော်နိုင်ငံကဟောင်းသူရဦးရှိမန်းကသူ့ရဲ့အမြင်သဘောထားကိုအခုလိုပြောပါတယ်
။ဘသူမှတောင်းရှိလဲဆိုအလုံးမှတောင်းရှိတယ်။တို့အတွင်ဘသူရဲ့တောင်းရှိဆုံးဆိုတာကတော့သူပြောနေကြမှာမလို့ပါ။တောင်းရှိဆုံးသူတွေကတိုးနဲ့တူတစ်ခွက်နဲ့တစ်ခွက်နားလည်ဖို့လိုပါလေ။ယုံကြည်ဖို့လိုပါလေ
။ပုံအမျိုးသားလူမျိုးကြီးအဖွဲ့ PNL နာယကဗိုလ်မှူးကြီးခွန်ဦးကာကတော့ညီညာရေးဆွေးနွေးမှုလုပ်ငန်းစဉ်တွေဟာအများထင်သလိုရပ်တန့်နေတာမဟုတ်ပဲဆွေးနွေးမှုတွေရှိနေသေးဖြစ်တယ်လို့ပြောပါတယ
်။ရပ်တန့်တာတော့မဟုတ်နှေးသွားတယ်။ဘာလို့ဒီအပေါ်ကမနေရပါမယ်အောက်မှာတွေ့ဆုံမှုတွေအများကြီးရှိတာ။တော်တော်စိတ်စိတ်လေးရှိတယ်အကြောတွေ့ဆုံဆွေးနွေးနေတယ်တခါတလေအလွတ်သဘောဖြစ်မယ်တခါတလေတရားဝင်တစ်ဝက်တရားမဝင်တစ်ဝက်လည်းဖြစ်တာလေတရားဝင်ကိုချင်ကပ်ဖို့ကဒီပွဲကအရေးကြီးပါတယ
် RCA သဘောတူညီချက်မှာလက်မှတ်မထိုးရသေးသူတွေအနေနဲ့လက်မှတ်ထိုးကြဖို့ဒေါန်ဆန်းစုကြည်ကဒီကနေ့အခမ်းအနားမှာတိုက်တွန်းပြောကြားခဲ့ပါတယ် RCA သဘောတူညီချက်အရ27ရာစုပင်လုံညီလာခံကိုတစ်နှစ်မှာနှစ်ကြိမ်ကျင်းပဖို့သဘောတူထားကြပေမဲ့လည်းအချင်းချင်းကြားညှိနှိုင်းမရတာကြောင့်၄နှစ်ပြည့်သွားတဲ့အချိန်အထိဒီညီလာခံကို၃ချိန်သာကျင်းပနိုင်ပါသေးတယ်ခင်ဗျာ
ကိုစောဝင်းလှန်ပြောပြသွားတာပါရှင်အခုရခိုင်ဘက်ကိုအလှည့်ပေးပါရစေအေးအေးရခိုင်လက်နက်ကင်အဖွဲ့ကဖမ်းဆီးခေါ်ဆောင်သွားတဲ့မြန်မာလုံခြုံရေးတပ်ဖွဲ့ဝင်အများစုပါသူတွေကိုစစ်တပ်ကရဟတ်ရင်သုံးပြီးကယ်ဆယ်နေတာမှာဒီမနေ့အထိကယ်ဆယ်နိုင်ခဲ့တဲ့အဖွဲ့ဝင်ဆက်၄ဦးအနက်တယောက်ကတော့သေဆုံးသွားခဲ့တဲ့အကြောင်းရခိုင်ပြည်နယ်အစိုးရအဖွဲ့ကပြောပါတယ်ဒီဖြစ်ရပ်အတွင်းရဟတ်ရင်ဘော်ကပြစ်ခတ်မှုတွေနဲ့သေဆုံးမှုတွေနဲ့ပတ်သက်လို့အစိုးရတပ်နဲ့အေးအေးကြအပြန်အလှန်ဆွတ်ဆွဲပစ်တင်နေကြပြီးအသေးအပြောက်စီးရင်အတိအကျကိုလည်းဘယ်ဘက်ကမှထုတ်ပြန်ထားတာမရှိသေးပါဘူးစနေနေ့ကလေးကဒီသေတောင်မျိုးနဲ့ရွှေနရီအမြန်ရေရင်ဘော်ကနေပြီးတော့ဖန်စီခံထားရသူဟာ50ကျော်ရှိခဲ့တာပါဒီအကြောင်းဆက်သွယ်စုံစမ်းထားတဲ့ VOE မြန်မာဘက်သတင်းတောက်နိုင်ကိုအိမ်ကသတင်းပေးပို့ထားပါတယ်ရှင
်ရခိုင်လက်နက်ကိုင်အေဖွဲ့ကဖန်စီသွားတဲ့သူတွေနဲ့14ဦးကိုကယ်ဆယ်နိုင်ခဲ့ပြီးအဲ့ဒီထက်ကတူရင်းနှစ်သေဆုံးခဲ့ကြောင်းရခိုင်ပြည်နယ်အစိုးရဖွဲ့နေဆက်ရေးရနဲ့လုံခြုံရေးဝန်ကြီးဘူမှုကြီးမင်းနန်းက VOE ကိုပြောပါတယ
်ဒီမနေ့ကတော့14ယောက်ပြန်ရရပေါ့ကျွန်တော်မရသေးဘူးဒီမနေ့ကတော့14ယောက်ပါတယ်ကျွန်မရောက်တယ်မှာတယောက်ကတော့ဒီအတွက်မှာပါနေတဲ့တိတုတ်တဲ့ဖွဲ့ရက်ဖွဲ့ပေါ့ရက်ကတော့ရေနဲ့ပြီးတော့ဆုံးသွားတာဒီကျွန်တော်တော့အသက်ရှင်နေတဲ့3ယောက်ပေါ့
ပြီးခဲ့တဲ့စနေနေ့ကမေယူမြင့်သွင်းပြေးဆွဲနေတဲ့ရွှေနေသည့်အမြန်ရေရင်ကိုရေရက်တောင်မြို့နဲ့ရေမြက်ကြေးရွာနီးပါအေအေဖွဲ့ကနေတားဆီးခဲ့ပြီးတော့ရေရင်ပေါ်မှာလိုက်ပါလာတဲ့စစ်တပ်ရဲတပ်ဖွဲ့ဝင်ဌာနဆိုင်ရာဝန်ထမ်းတွေနဲ့ခီးသွွားပြည်သူ50ကျော်ကိုဖမ်းဆီးထိန်းသိမ်းခဲ့တာပါဖန်စီခေါ်ဆောင်ခြင်းခံရတဲ့သူတွေကယ်တင်နိုင်ရေးအတွက်မြန်မာစစ်တပ်ကနေရဟရင်နဲ့ပြစ်ခတ်တိုက်ခိုက်တာမှာအေအဖွဲ့တွေရောအဖန်စီခံရသူတွေပါထိခိုက်ဒေဆုံးမှုတချို့ရှိခဲ့တယ်လို့အေအေဘက်ကထုတ်ပြန်ထားပါတယ်။ဝန်ကြီးပူမှုကြီးမင်းနန်းကတော့မြန်မာစစ်တပ်ရဟရင်နဲ့ပြစ်လို့ဒေဆုံးတာမျိုးမဟုတ်ပဲအေအေဘက်ကပြစ်ခတ်တာလို့ဆိုပါတယ်
။ဟုတ်ပါဘူးအဲဒီလိုဆိုတယ်။သူကအဲ့လိုကျမမပြေရတော့ရတယ်ဒီကနေ့လွတ်လာတဲ့တယောက်ကမင်းနဲ့ပြစ်တာကိုပြရမဟုတ်ဘူးရဲ့အေးရပြစ်ကြသွားတာအဲ့၄ယောက်ရှိတယ်တဲ့သူကနေရာပြောတော့လို့
ဖန်စီထိန်ထိန်ထားတဲ့သူတွေပါဝင်အေးအဖွဲ့ဝင်တွေကိုရဟရင်နဲ့စက်ခိုက်တဲ့ပုံမှာအေးအေးပြန်ကြားရေးတာဝန်ခံခိုင်တုကကအခုလိုပြောပါတယ
်သူတို့ရဲ့လူမဆန်စွာဒီမိုက်မိုက်ကန်ကပြစ်ခတ်မှုကိုဖုံးကွယ်ဖို့လိုတဲ့အတွက်ကြောင့်မဟုတ်လို့ဒီအဲ့လိုမျိုးတို့ပြောတာပဲဖြစ်သေးကြမြန်မာစစ်တပ်ကဒီလူတွေပေါ့နော်ကျွန်တော်တို့ရာထိန်ထိန်ထားတဲ့သူတွေအထက်က
ตัวเราเนี่ยโหที่ใกล้เตะส่งตัวอะไรเนี่ยโอกาสที่สิ่งตัวเราไปก็ตัวที่อะไรก็รู้ที่รู้ด้วยก็น่าจะโน้ตซีเซนุสิ่งตัวเราไปก็จูงอันนั้นสิ่งอะไรก็มุ่งไปโหโคตรมาโซโลโอ้ก็โน้ตไปยังไปว่าจะว่าสูบีโร่เกิดตัดเดือดเลยแต่โน้ตก็เอลโลไปอยู่ซาเลยเนี่ยที่พี่ข้ามมือมาไอ้พวกก็อยู่อ่ะพันสี่กันลงจงยี่พวกก็ว่าที่ก็เตะส่งมือสิ่งนี้ไปไหมแล้วตลอดสิ่งนี้อ่ะสิ่งมันพิสูจน์ไหนเดี๋ยวเราใครตุกข์ก็ seyan ti jam ya dibulu, napa pun tawon si duri kasu bare. Pikir ya auto balas setanya ni dongal eh, tenangan ni pialah re. Mita pun we sekuu bawa, ayat tak tung sejo. Ibeka panzi kosong tapi, di tengah sen ugu, meninya ni bai ma pialah lupi kerawa. Ibeka lupi re sen uha, mita pun re bawa we, sama ayat tarilu kain tu kaga pial bare.
Sebenarnya bama mabat de ayada tamalunyo senya wono edi makasa ma song yao ye na bilo shi ye bian lokke di leta ma ko yao bo akong long paung lo shi ye no senya wono jeno ro mne ga nyan ne ma da kaung mo ma me lo song song pian le pi lo swa pe lite ja o jan ne lu de ko le be jeno ro ga ro da long jong ye ane tha kaung lo shi ye no du ko ko le ma ja shin ma da swa pe twa bo a si jin lo shi ke ja
e phak ga thain thain da de mita ta phoe win 19 u ga ro pian le lu pe chin ma shi de ba bu Pansi kaya tu tu show lumia la jang terembo. Jika ini saya suaya pun, nasi iya nene longjong iu wangji, pemuji mendang aku lu piawar eh.
Ada nasi lumia di lu piawar, semua yang lu piawar.
Yang masih tanya jika lana kain iu pun lu cia, tapi boleh cipuan ini sel cipar eh. Tiga ni mah, yaitu tamu nene, yang masih tanya Yesus cang piwasta sekango, iu pun lana jine piakan tak kaya dulu. Mereka le, memiamu nene, panjang jiwa ya, semua pun tanggung masih de. Yang masih tanya, miao sekango kuku, seni tak kaya dulu, kain duka kah suwar eh. Ipoega longchong yipo de bawe, ayata ngase joko pansi kosang kebi, yitaitam yu ne yipo chokta tiso yimya chiyo aribama, yaha yin na bin, lana jidu ne pika mude, tignethi si nise pipare, yaha lana gai ipoega ne, shuniti emyan yiyinpo ma, pansi kosang toare lupo ngase she ujo ma, tamro ta sali u, yeta po win hasa go u, achin u si tanaka pontan u ne, ayata seto yang lupo win yao, yamanenga yeta po gu gu gabiro, mneka jimu drinza ma, drin po bia tabare, Tamro Pekaro, Pansi Kaya Duri, Lumiao Yidwe, Yahyin Tung Takayama, E Pekar Pianle Pekarlo, Takayye Yahyin Chisan Timan Ketalo, Pansi Kaya Duri Rheka Sali Ugu Ketou Nang Kejao, Tamro Pekar Tarin Tung Pian Thabare Kamiya.
Nankoen Sosan Tepja Gere, Yakhan Di Nere Ga Ie Ye Pansi Kaya Duri Ye Tarin Pekarne Kutakaro, Shambi Ne Dwe Male Shanle Nekai Apwe RCSS Ye, RCSS Ka Nibiro Yatarigo Pani Re Sure Chango Le Beja Male. ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်ကကြေးရွာတွေမှာဒေသခံအမျိုးသားတွေကိုRCSSကဖမ်းဆီးခေါ်ဆောင်နေတာတွေဒီလတည်းမှာခက်စိတ်စိတ်ဖြစ်လာတယ်လို့ခေါ်ဆောင်ခံရသူတွေရဲ့မိသားစုဝင်တွေကပြောကြပါတယ်။အခုလိုခေါ်ဆောင်ခံရသူတွေထဲမှာအသက်မပြည့်သေးတဲ့ကြောင့်သားအရွယ်လူငယ်တွေပါလာကြောင့်မိသားစုဝင်တွေကစိုးရိမ်နေကြပါတယ်။RCSSဖက်ကတော့ဒီအတော်အတွင်းမှာတပ်သားတစ်စုဆောင်တာမရှိဘူးလို့ဆ
ချေရွာတွေမှာရှိတဲ့မျိုးသားတွေကိုတတားတဲ့စုဆောင်တဲ့အနေနဲ့ဖမ်းဆီးတာတွေလုပ်နေတယ်လို့ဒေသခံတွေကပြောပါတယ်။ပြီးခဲ့တဲ့16ရက်နေ့တုန်းကလည်းမိုင်းတင်ချေရွာအုပ်စုတွေကအမျိုးသား35ယောက်ကိုချေရွာဥက္ကဋ္ဌကိုယ်တိုင်က RCSS ကသတ်မှတ်ထားတဲ့နေရာကိုတွားရောက်ပို့ဆောင်ပေးခဲ့ရတယ်လို့သူတို့ရဲ့မိသားစုဝင်တွေကအတည်ပြုပြောဆိုထားပါတယ်။တတားတဲ့စုဆောင်တဲ့အခြေအနေနဲ့ပတ်သက်ပြီး RCSS ပြန်ကြားရေးတာဝန်ခံဒုဗိုလ်မှူးကြီးဆိုင်ဦးကတော့အထက်ကညွှန်ကြားထားတာမရှိဘူးလို့ဆိုပါတယ်။
ဒီတော့တွင်ဒီမှာတတ်တဲ့သူရတယ်ဆိုတော့ကျွန်တော်တို့အထက်ကညင်ကြချက်တော့မရှိပါဘူး။တက်လို့ရှားမှုတွေကတက်အပိုင်းတွေဆက်နေပေါ့နော်။ကျွန်တော်တို့ဒီတော့ဒီလို့ရှားမှုတွေတိတိကျကျရှိတယ်ဆိုတော့ဝင်လာတော့မရှိဘူးကျွန်တော်တို့စစ်ဆန်ရုပ်
။ ACSS အဖွဲ့ကတတားအနေနဲ့ခေါ်ယူစုဆောင်တာတွေဟာမကြာခဏရှိနေပြီးကြောင်မဲနဲ့15မိုင်ဝေးတဲ့နောင်ပိန်ရွာထဲမှာလည်းအခုရက်ပိုင်းတွင်ခေါ်ဆောင်ခံရသူ15ဦးရှိတယ်လို့ဒေသခံတွေကဆိုပါတယ်။မိသားစုဝင်တွေနေမှာမရှိချင်းပျောက်ဆုံးသွားတဲ့တားဖြစ်သူကိုတက်သားတစ်စုဆောင်တဲ့အဖွဲ့ကဖမ်းဆီးခေါ်ဆောင်သွားတာလို့အမည်မဖော်လို့သူမိသားစုဝင်တဦးကပြောပါတယ်ခေါ်ဆောင်ခံရသူတွေထဲမှာတချို့ကိုမိသားစုဝင်တွေနဲ့တိတ်ဆုံခွင့်ပေးခဲ့ပေမဲ့ပြန်လွှတ်ပေးတာမျိုးတော့မရှိခဲ့ပါဘူးခေါ်ဆောင်မှုရောက်လာတဲ့တက်သားတွေကတော့လူငယ်တွေကိုမူရစေဝါတိုက်ဖျက်ရေးအတွက်သင်တန်းပေးဖို့ခေါ်ဆောင်တာလို့ဆိုပါတယ်ကျောင်းမဲမြို့နယ်အမှတ်တပြည်နယ်လွှတ်တော်ကိုယ်စားလှယ်ဆိုင်ထွန်းညံကဒေသခံတွေကို RCSS ဘက်ကခေါ်ယူနေတဲ့ဆိုတာတဆင့်ကြားသိရတာဖြစ်ပြီးဒီကိစ္စကိုလာရောက်တိုင်ကြားတာမျိုးမရှိသေးဘူးလို့ဆိုပါတယ်
ဒီလိုဝင်တသားစုဆောင်တယ်ဆိုတော့ကောင်းစင်တယ်တို့လာတာတော့တခါမှမရှိဘူးဗျမိုးရစေဘာနဲ့ပတ်သက်တို့တို့ဖမ်းဆီးပြီးတော့မှတင်နှံပေးတာတို့ပြီးတော့ဒီလူငယ်လေးကိုမိုးရစေဘာတိုက်ဖြတ်တဲ့အခွက်ဖွဲ့ဆီးပေးတာတော့အဲ့လိုမျိုးတော့ရှိတယ်ဗျ
ကျောင်းမဲမြို့နယ်တဲကကြီးရွာတွေမှာအခုလာတဲ့ RCSS ဘက်ကလူငယ်တွေကိုမူရစ်စေဝါတိုက်ဖြတ်ရေးအတွက်သင်တန်းပေးဖို့ခေါ်ဆောင်လာလို့ပြောဆိုနေပေမဲ့အဲ့ဒီထဲမှာအသက်မပြည့်သေးတဲ့လူငယ်တွေပါနေတာကြောင့်သူတို့ရဲ့မိသားစုဝင်တွေကတော့တပ်သားတစ်စုဆောင်တဲ့အထဲထည့်လိုက်မှကိုစိုးရိမ်နေကြတယ်လို့အမည်မဖော်လိုတဲ့နောက်ထပ်မိသားစုဝင်တဦးကပြောပါတယ်ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS အဖွဲ့ဟာတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေး NCA ကို2015အောက်တိုဘာလတုန်းကရေးထိုးခဲ့ပြီးအဲဒီနောက်မှာပဲတပ်မတော်နဲ့တိုက်ပွဲ52ကြိမ်ဖြစ်ပွားခဲ့တယ်လို့မနေ့ကပြုလုပ်တဲ့ RCSS ရဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ
်။ဆုစုပြောပြသွားတာပါရှင်။အခုတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုပြောပြချင်ပါတယ်။အမေရိကန်ပြည်ထောင်စုကအယုအထုကုဆရာဝန်တယောက်ကကမ္ဘာတဝန်းကတရိတ်ဆန်လေးတွေအတွက်ခြေထုလက်တူတွေဖန်တီးပေးနေပါတယ်။ဗာဂျီးနီးယားပြည်နယ်မှာနေထိုင်တဲ့အဲ့ဒီဆရာဝန်ဟာအိမ်မွေးတရိတ်ဆန်လေးတွေအပြင်တစ်ခါတလေမှသဘာဝတာယန်တရိတ်ဆန်တွေကိုဘလို့အကူအညီပေးနေသလဲဆိုတာဒီဘိုရာဘလော့သတင်းပေးပို့ထားပါတယ်။ဒါကိုကိုငင်းချန်းကပြောပြမှာပါရှင်
။အခုဒီအဆင့်မြင့်အလို့ယုံမှာတရိတ်ဆန်လေးတွေအတွက်ခြေထုလက်တူတွေနဲ့အယုထိန်ပစ္စည်း grace လေးတွေကိုပြုလုပ်ပေးတာဖြစ်ပြီးအများစုကခွေးလေးတွေအတွက်ပါ Derek Campana က Bionic Pad Company ကိုတည်ထောင်ထားပြီးသူလုပ်တဲ့ပစ္စည်းလေးတွေကိုအနုပညာလက်ရာအဖြစ်သဘောထားတာပ
ါ I am hand sculpting each one of these devices from
Plaster Blessing and Folio သုံးပြီးတော့ဒီပစ္စည်းတွေကိုကိုယ်တိုင်လက်နဲ့လုပ်တာပါဒါကြောင့်အစဉ်တိုင်းကအနုပညာဖြစ်ပါလို့
သူကတမ်းမှန်မဟုတ်တဲ့ကရိယာတွေနဲ့သူ့အနုပညာတွေကိုဖန်တီးတာပါ
I've used this pizza
ဖုတ်တဲ့မီးဖို့ကိုသုံးပြီးတော့16နှစ်အတွင်းမှာပစ္စည်းပေါင်း3000လောက်ကိုတိရစ္ဆာန်မျိုးမျိုးတွေလုပ်ပေးခဲ့ပါတယ်။ plastic တွေကိုမီးဖုတ်ပြီးတော့ရောင်မျိုးမျိုးထွက်အောင်လုပ်လို့ရပါတယ်
။တချို့တိရစ္ဆာန်လေးတွေကမတော်တဆမှုကြောင့်ခြေလက်ဆုံးရှုံးရတယ်လို့တချို့တွေကတော့ဝေးကလေးကပါမလာတာပါ။ Virginia ပြည်နယ် Starling မြို့က Bionic Pet Company ဟာတိရစ္ဆာန်တွေအတွက်ကိုယ်ပိုင်တီးတန့်ခြေထုလက်တူတွေလုပ်ပေးတဲ့ကုမ္ပဏီ10ခုတည်းကတခုဖြစ်ပါတယ
်။
ဒီဘောမှာကလုတ်တွေပထမဆုံးခြေတော့ယိုထင်းကိုလုတ်ပေးနိုင်ခဲ့ပါတယ်။နေတိုင်းအမှားစားအသိရပြီးစိန်ခေါ်မှုအသစ်တွေနဲ့ရင်ဆိုင်ရပါတယ
်။ဒီပစ္စည်းတွေကိုအိမ်မွေးတိရစ္ဆာန်တွေအတွက်ပြီးထွင်ဖန်တီးပေးပြီးတော့ခွေးတကောင်ရေခဲပြင်စကိတ်စီးဖို့အတွက်လည်းပြီးထွင်ပေးပါတယ်။
I get such a joy out of helping animals.
ဒါမျိုးတွေကိုတီထွင်ပေးရတဲ့အတွက်ပျော်ရွှင်ရပါတယ်လို့ Derek Campana ကပြောပြီးသူဘဝမှာမှန်မှန်ရရအပျော်ဆုံးကိစ္စတစ်ခုကတော့အာဖရိကကိုသွားပြီးစင်တကောင်ရဲ့အသက်ကိုကယ်မဲ့အယိုထိန်ခြေထုတစ်ခုတက်ပေးခဲ့ရတာဖြစ်တယ်လို့ပြောပါတယ်
။ So Jabu the African
Boss one ကဂျဘူးလို့ခေါ်တဲ့အာဖရိကစင်တကောင်ဟာခြားတော်မှုတွင်တဲ့ကိုခြေတော့ကြသွားခဲ့ပါလေ။ခြေချင်းဝက်ခောက်သွားတဲ့ခြေနေတော်တော်ဆိုးတဲ့အတွက်ခြေတော့ကိုထိန်းပေးဖို့ပစ္စည်းတစ်ခုလုပ်ပေးခဲ့ရပါလေ။အဲ့ဒါနဲ့ဆိုရင်ဒီစင်ဟာတခြားသားရဲ့တိရစ္ဆာန်တွေရဲ့အကိတ်မခံရဘဲလွတ်လပ်လပ်သွားလာနိုင်ပါလေ။
တကယ်တော့လေသူဟာတလိမ့်ဆန်အများစုကိုအဝေးကနေကုပေးတာပါ။ဒါကဘိုင်ယိုနစ်ပတ်အနေနဲ့တလိမ့်ဆန်တွေရဲ့ခြေထောက်ပုံစံတူကိုယူနိုင်တဲ့ပစ္စည်းတွေကိုပို့ပေးနိုင်တာပါ။ဒီပုံစံတူကိုကုမ္ပဏီကိုပြန်ပို့ပေးရပြီးတော့သူကကိုယ်ပိုင်တီးတန့်ခြေထုလက်တူတွေလုပ်ပေးတာပ
ါ။ဒီ
ပုံစံတူယူတဲ့ပစ္စည်းတွေကိုကမ္ဘာနဲ့ပို့ပေးပြီးပုံစံတူတွေစားတဲ့ကနေပြန်ရပါလေ။အဲ့တော့ခြေထုလက်တူတွေလုပ်ပြီးတော့ပြန်ပို့ပေးပါလေ
။ဒီခွေးကလေးဟာခြေထောက်ထိခိုက်သွားပြီးခွဲစိတ်ကူတာမှုနဲ့ပြန်မကောင်းနိုင်တော့တဲ့အတွက်အယိုထိန်ခြေတုလေးတက်ပေးနေ
တာပါ။
နောက်ထပ်ခွေးတစ်ကောင်ကတော့ဒူးအယိုပြဲသားတဲ့အတွက်အယိုပြန်ကောင်းဖို့အတွက်ဒူးအဆုတ်ကိုစွတ်ထားရတာပ
ါ။ I just want him to live.
သူနောက်ဆုံးစက်တန်းကျန်တဲ့လောက်ကောင်းကောင်းမွန်မွန်နေသွားစေချင်ပါတယ
်။ It still gives me you know goosebumps where
အခုလိုခွေးကလေးတွေခြေတုလက်တုနဲ့ကွက်တီတော်သွားတာကိုမြင်ရ
တယ်။ That joy you see that smile that sparkle that wagging of the tail ကျေးဇူး
ရပါတယ်လို့ Derek Campana ကပြောပါတယ်ခင်ဗျာ
။ကိုငိမ့်ချန်ပြောပြသွားတာပါရှင်။ကျမတို့ VA ကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့စာရိုက်ကနေဝေဖန်ကြံပေးခြင်းနဲ့နားဆင်လို့တဲ့တည်သချင်းတွေတောင်းယူလို့ရဆိုရင် VO American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တက်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်တယ်လို့ email လိပ်စာ bamis@voanews.com ကိုလည်းဆက်သွယ်နိုင်ပါလိမ့်ရှင
်။ VO မြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00ကနေ9:00အထိလိုင်းဒိုမီတာ32 40 48အပြင် ဒုတိယနိုင်ငံဝက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီစီစဉ်ကိုမနေ့7နိုင်ကနေ9နိုင်အတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နိုင်ခွဲကနေ9နိုင်အထိအစီအစဉ်ကိုတော့လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နိုင်ကနေ10နိုင်အထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။အော်တိုဘာလ28ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ25 32 51အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါလိမ့်ရှင်။အခုဆက်ပြီးတော့နားဆင်ကြရမယ့်အစီအစဉ်တွေထဲမှာတော့စီးပွားရေးကဏ္ဍတက်တန့်ရောင်သတင်းလွှာနဲ့အတူဘလော့ဂါတွေပြောသမျှအစီအစဉ်မှာနားဆင်ကြရမှာက
Nécessaire au développement des cryptoactifs que les modèles fiscaux soient les mêmes.De façon à ce que nous ayons
Facebook Communica Digital Libra Digital ငွေကြေးထုတ်မယ်ဆိုတဲ့ကြေညာချက်နဲ့ပတ်သက်လို့နှာစင်ကြရမှာဖြစ်ပါတယ်ရှင်။အခုအရင်ဆုံးတော့စီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးသွားမှာပါ။နိုင်ငံတကာကုန်သွယ်ရေးမှာအောင်မြင်ဖို့ဆိုတာအမေရိကန်လက်သမားတွေအတွက်ဦးစားပေးကိစ္စတစ်ခုဖြစ်ပါတယ်။2016ခုနှစ်မှာသမ္မတ Trump ကိုအကြီးအကျယ်ထောက်ခံမဲပေးခဲ့ကြတဲ့အမေရိကန်လက်သမားတွေဟာလာမယ့်နှစ်သမ္မတရွေးကောက်ပွဲရာသီအတွင်းစီးပွားရေးနဲ့ခက်ကြုံနေရပါတယ်။စိုက်ပျိုးမွေးမြူရေးကုန်ကျစရိတ်တွေကြီးလာတာအကျိုးအမြတ်နည်းလာတာနဲ့အတူကုန်သွယ်ရေးတိုင်းဝိုင်းမှာလည်းမရေရာမှုတွေနဲ့ကြုံလာရတာကြောင့်ဖြစ်ပါတယ်။ဒီကြောင့် VOA သတင်းတောက် King Farabot ရဲ့သတင်းဆောင်ပါကိုဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာမတ်သိန်ကြီးထိုက်ကတင်ပြထားပါတယ်ရှင်။
အမေရိကန်ပြည်ထောင်စုနဲ့တခြားနိုင်ငံ၁၁ခုကြား2016ခုနှစ်တုန်းကလက်မှတ်ရေးထိုးခဲ့ကြတဲ့ပစိဖိတ်သမုဒ္ဒရာတစ်ဖက်တစ်ချက်နိုင်ငံများပူးပေါင်းဆောင်ရွက်ရေးဆိုင်ရာသဘောတူညီချက် TPP အရအမေရိကန်လက်သမားတွေအနေနဲ့တီးနှံရောင်းချနိုင်တဲ့ဈေးကွက်ပိုပြီးရခဲ့တာပါအမေရိကန်ကုန်ထုတ်လုပ်ရေးလုပ်ငန်းတွေအပေါ်ထိခိုက်မှုအတွက်အကြီးအကျယ်စိုးရိမ်ချက်နဲ့ TPP ကနေနှုတ်ထွက်မယ်လို့အဲ့ဒီအချိန်ကသမ္မတလောင်းဒေါ်နယ်ထရန့်ကကြေညာပေးခဲ့တာပါ TPP ကိုလိုလားပြီပင်လဲထရန့်ကိုမဲပေးခဲ့သူကတော့ Illinois ကလယ်သမား Wendell Schumann ဖြစ်ပါတယ်လယ်သမားတဦးလည်းဖြစ်ခေတ်ပညာတတ်တဦးလည်းဖြစ်ကုန်သွယ်ရေးသဘောတူညီချက်တွင်နဲ့နိုင်ငံတကာကုန်သွယ်ရေးသဘောတဘာဝကိုလည်းနားလည်ရတာနဲ့ထရန့်ကိုမဲပေးခဲ့တာလားလို့မေးတဲ့အခါမှာတော့ Schumann က
Yes
ဟုတ်ပါတယ်လို့ရီရီမောမောနဲ့ဖြေကြခဲ့တာပါ2016ခုနှစ်နောက်ပိုင်းမှာတော့အမေရိကန်တို့က TPP ကနေနှုတ်ထွက်ယုံတယ်မဟုတ်ဘဲ1994ခုနှစ်မြောက်အမေရိကလွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက်ကိုလည်းဖျက်သိမ်းခဲ့ပါတယ်ဒီအစားအမေရိကန်မက္ကဆီကိုနဲ့ကနေဒါကုန်သွယ်ရေးသဘောတူညီချက် USMCA ကိုတော့အမေရိကန်လွှတ်တော်ကသုံးသပ်နေစေဖြစ်ပါတယ်တချိန်တည်းမှာပဲအမေရိကန်တီးနှံတွေကိုအများဆုံးဝယ်သူတူဖြစ်တဲ့တရုတ်နယ်လဲအမေရိကန်အစိုးရကကုန်သွယ်ရေးစစ်ဆင်နွှဲနေတာပါတရုတ်ရဲ့တမ်မနီနဲ့အလူမီနီယံအပေါ်အမေရိကန်ကအခွန်ကောက်တာကိုတုံ့ပြန်တဲ့အနေနဲ့တရုတ်ဘက်ကအမေရိကန်ရဲ့ပြောင်းတဲ့ပဲပဇက်ပေါ်မှာအခွန်ကောက်ခံထားပါတယ်အကျိုးအမြတ်ပေါ်ထိခိုက်တက်ရောက်မှုရှိနေပေမဲ့လဲ Illinois လဲသမား Wendell Schumann ကတော့သမ္မတထရန့်ပြန်လည်ရွေးကောက်ခံရရေးကိုဆက်ပြီးထောက်ခံထားပါတယ
်။ What I hear on the other side.
တဖက်ကအစိုးရချက်တွေကိုစန့်ကျင်တုံ့ပြန်ပြီးသမ္မတရဲ့ဆောင်ဝင်းချက်တွေကိုထောက်ခံပါတယ်
။ဒီမိုကရက်သမ္မတဖြစ်လာရင်တဘာဝပတ်ဝန်းကျင်ဆိုင်ရာစည်းကမ်းသစ်တွေချမှတ်လာနိုင်ပြီးစိုက်ပျိုးရေးလုပ်ငန်းအပေါ်ထိခိုက်မယ့်အရေးရှမန်းကစိုးရိမ်ပါတယ်။ဒီလိုစိုးရိမ်နေတာကသူတယောက်တည်းတော့မဟုတ်ပါဘူး။ Illinois ကလယ်သမားတို့ဖြစ်တဲ့Thomas Stutz ကလည်းအခုလိုပြောပါတယ
်။ I was excited to see a Republican take back the
သမ္မတအင်ဂျူတော်မှာ Republican သမ္မတတူပြန်လဲရွေးကောက်ခံရတာတွေ့လို့ပါတယ်။အခုရည်တည်ချက်ကိုကြိုက်ပါတယ်
။
Illinois ပြည်နယ်ကနောက်လယ်သမားတူဖြစ်တဲ့ Jim Robin ကလည်းအခုလိုပြောပါတယ
် I think he's doing what
သမားလုပ်နေတာတွေမှန်တယ်လို့ထင်ပါတယ
် Illinois ပြည်နယ် Fund Bureau အဖွဲ့က Mark Gafhart ကတော့အခုလိုပြောပါတယ
် I think the majority of our people by far are still
ကျွန်တော်တို့လူတွေရဲ့အများစုကတော့သမားကိုအပြတ်ထောက်ခံနေကြတယ်လို့ထင်ပါတယ
်လယ်သမားတွေနဲ့ဖွဲ့စည်းထားတဲ့ NGO အဖွဲ့အစည်းIllinois Fund Bureau က Mark Gafhart ကတော့ American စိုက်ပျိုးရေးဝန်ကြီးဌာနရဲ့ဈေးကွက်ပံ့ပိုးရေးအစီအစဉ်ကနေတဆင့်လယ်သမားတွေကိုငွေကြေးပံ့ပိုးမှုတွေကနေသွင်းကုန်ကွန်ကြောင့်တက်ရောက်မှုရောပါရေးသမ္မတထရန့်ဘက်ကလုတ်ပေးခဲ့တယ်လို့ပြောပါတယ်2018ခုနှစ်တုန်းကတော့ဒီအစီအစဉ်နဲ့လယ်သမားတွေကိုပံ့ပိုးခဲ့တာဟာဆိုရင်ပမာဏအကြမ်းဖျင်းဒေါ်လာ15ဘီလီယံရှိခဲ့ပြီးဒီနှစ်2019မှာတော့ဒေါ်လာ16ဘီလီယံလောက်ရှိပါတယ
် We want trade not aid we don't want to have to live hoping that we get another
အနေနဲ့ကတော့ကုန်သွယ်ရေးကိုလိုလားပြီးထောက်ပံ့လိုချင်တာမဟုတ်ဘူးဆိုတာကိုတခြားလုံးပြောခဲ့တာပါဈေးကွက်ပံ့ပိုးရေးငွေကြေးထောက်ပံ့မှုနောက်တစ်ကြော့ပြန်ရာရေးကိုမျှော်လင့်ပြီးနေချင်တာမဟုတ်ပါဘူးတရုတ်နဲ့သွင်းကုန်ခွန်ကိစ္စ UMSCA ဂျပန်ဥရောပတမကနောက်ရှိနေတဲ့တခြားကိစ္စတွေအားလုံးတွေမဟုတ်ပါဘူးကျွန်တော်တို့တကယ်တမ်းလိုအပ်နေတာကရှေ့ဆက်ဘလို့သွားမလဲဆိုတော့အပိသက်နီလန်းတစ်ခုရှာဖို့ပါ
တမရထရန့်ရဲ့ပထမသက်တမ်းအတွင်းကုံတွယ်ရေးပိုက်မှာမေမေရရဖြစ်ထွန်းမှုမရှိသေးတဲ့ကိစ္စကသူ့ကိုထောက်ခံတဲ့မဲဆန္ဒရှင်တွေကြားစိုးရိမ်စေတဲ့အချက်ပါအီလီနွိုက်စ်ကလယ်သမားတဦးဖြစ်တဲ့မေဂန်ဒရိုင်ယာကအခုလိုပြောပါတယ
် I really feel like he doesn't understandWhat happens out here in this
wild? ဒီ11ပြည်နယ်တွေမှာဘာတွေဖြစ်ပျက်နေတယ်လဲဆိုတာကိုသမရအနေနဲ့နားမလည်ဘူးလို့ခံစားရပါတယ်။စိုက်ပျိုးရေးကဏ္ဍမှာဖြစ်နေတာတွေအပေါ်မှာသမရလုံနေတာတွေကတိတ်ကိုအန္တရာယ်များပါတယ်။သမရထရန့်ရဲ့ Twitter မှာရေးသားချက်အရတော့ရေနံချက်ဆက်ယုံနေအနေနဲ့ပြောင်းကိုအခြေခံတဲ့ဤတနောကိုအသုံးပြုဖို့တတ်မှတ်ချက်ကိုအစိုးရကပေးဖြတ်ပေးမယ်ဆိုတာနဲ့ကုံသွေးရေးအပေါ်အရော်ရော်အထွေထွေရလက်တွေကြောင့်သူကိုထောက်ခံရေးအပေါ်မှာတော့တက်ရောက်မှုရှိနိုင်တယ်လို့ Illinois ကလယ်သမားတူဖြစ်တဲ့ Megan Dwyer ကပြောပါတယ
် Some of his comments recently around eggs
စိုက်ပျိုးရေးလုပ်ငန်းတွေနဲ့ပတ်သက်ပြီးသမရရဲ့လောလောဆယ်ပြောကြားချက်တွေကိုစိတ်ပြတ်မိပါတယ် American လွှတ်တော်မှာသမရကိုအရေးယူရေးစုံစမ်းမှုတွေလုပ်နေကြချိန်မှာပဲပြီးခဲ့တဲ့စက်တင်ဘာလတည်း Fine Journal Calls ကလယ်သမား1138ဦးကိုကောက်ယူခဲ့တဲ့စစ်တမ်းအရတော့2020ပြည့်နှစ်မှာသမရထရန့်ကိုဆက်ပြီးထောက်ခံမဲ့သူက86ရာခိုင်နှုန်းရှိပြီးပြီးခဲ့တဲ့ဇူလိုင်လကတော့89ရာခိုင်နှုန်းရှိခဲ့တာကြောင့်ထောက်ခံမှုကျသွားတာဖြစ်ပါတယ်။ Illinois လယ်သမားတူဖြစ်တဲ့ဝင်းဒဲရှမန်ကအခုလိုပြောပါတယ်ရှင
်။ I think a lot of people are disappointed but it's going to come down to the choice.
စိတ်ပြည့်နေကြသူအများကြီးရှိနေပေမဲ့အချိန်ဤအရယူချက်ကြမယ်လို့ထင်ပါတယ်။အခုချိန်ထိတော့လေသမားအများစုထဲမှာသမရအနေနဲ့အများကြီးမဲဆုံးရှုံးသွားမယ်လို့မထင်ပါဘူး
။တရုတ်နဲ့အမေရိကန်ကြားကုန်သွယ်ရေးစစ်ပွဲအပါအဝင်အမေရိကန်သမ္မတဒေါ်နယ်ထရန့်လက်ထက်စီးပွားရေးမူဝါဒတွေကြောင့်အမေရိကန်လေယာထွက်ကုန်တွေအတွက်နိုင်ငံတကာကုန်သွယ်ရေးမှာကတိကအောက်ဖြစ်နေရတာပါ။အမေရိကန်လေယာထွက်ကုန်တွေနိုင်ငံတကာဈေးကွက်တင်ပို့ရေးအခက်ကြုံရတာကြောင့်ဈေးကွက်ထိညီရေးအစီအစဉ်နဲ့အစိုးရဘက်ကဒေါ်လာတန်ထောင်းနဲ့ချီပြီးတော့ထောက်ပံ့ပေးနေတာပါဒါပေမဲ့လည်းအမေရိကန်လယ်သမားတွေကတော့အစိုးရရဲ့အထောက်ပံ့ကိုလိုချင်တာမဟုတ်ဘဲတည်ငြိမ်တဲ့ကုန်သွယ်ရေးကိုပဲလိုလားတယ်လို့ပြောဆိုနေကြပါတယ်ရှင်
မတင်ကြီးထားရဲ့စီးပွားရေးကဏ္ဍကိုအင်္ဂါနေ့မနေ့ခင်မှာပြန်ပြီးနားဆင်နိုင်ပါတယ်။အခု blogger တွေပြောသမျှအစီအစဉ်ကိုနားဆင်ရပါမယ်။ Facebook ကုမ္ပဏီက Libra ငွေကြေးထုတ်မယ်လို့ကြေညာထားတာကိုဘန်ဒါရေးတာဝန်ရှိသူတွေစိုးရိမ်နေကြပါတယ်။ Digital ငွေကြေးပေါ်မှာအစိုးရတွေရဲ့ထိန်းချုပ်သတ်မှတ်မှုမရှိသေးတဲ့အချိန် Libra Digital ငွေကြေးကိုသုံးစွဲမယ်ဆိုရင်ကမ္ဘာဘန်ဒါရေးစနစ်ကိုထိခိုက်မယ်လို့စိုးရိမ်နေကြတဲ့အကြောင်းမတ်စုမြတ်မွန်က blogger တွေပြောသမျှအစီအစဉ်မှာတင်ပြထားပါတယ်ရှင်။
တော်ငွေကြေးထုတ်မယ်လို့ပြောထားတဲ့ Facebook ကုမ္ပဏီတော့သူတို့ငွေကြေးနဲ့ပတ်သက်လို့ကမ္ဘာဗဟိုဘဏ်အကြီးအကဲတွေရဲ့မေးခွန်းတွေကိုဖြေနေရပြီကိုသားညုံကြီး
အွန်လိုင်းပေါ်မှာလည်ပတ်နိုင်မဲ့ Libra လို့နာမည်ပေးထားတဲ့ Digital ငွေကြေးကိုရှင်းနှစ်2020မှာထုတ်တော်မယ်လို့ Facebook ကကြေညာတာမဟုတ်လားဗျ။အဲ့လိုထုတ်မယ်လို့ Facebook ကဂျွန်လမှာကြေညာခဲ့ကြတဲ့ကနိုင်ငံတကာကဗနိုင်းဆိုင်ရာအကြီးအကဲတွေရဲ့စိုးရိမ်မှုတွေထွက်နေတာမှဆိုပြမှာ။
အဲ့ဒါကြောင့်ကမ္ဘာစီးပွားရေးအင်အားအကြီးဆုံးနိုင်ငံတွေကပဟိုဘဏ်တွေပါတဲ့ BIS နိုင်ငံတကာဗန်ဒါရေးအဖွဲ့ကြီးက Facebook တာဝန်ရှိသူတွေကိုခေါ်တွေ့တာပေါ့ BIS အဖွဲ့ကြီးကဒီ Switzerland နိုင်ငံ Basel မြို့မှာအခြေခံတယ်လေ EU ဥရောပပဟိုဘဏ်အမှုဆောင်ဘုတ်အဖွဲ့ဝင်ဘနွား QH ဥဆောင်ပြီးတော့ September 16ရက်နေ့တုန်းကတွေ့ဆုံမေးခွန်းထုတ်ခဲ့တာ Facebook ကထုတ်မဲ့ဒီ Libra Digital ငွေကြေးကကမ္ဘာဗန်ဒါရေးစနစ်ကြီးကိုထိခိုက်နိုင်တဲ့အန္တရာယ်ရှိတယ်ဆိုတဲ့အထိဘနွား QH ကပြောတယ်ရှင့်
ဘာမှဖွင့်ထားတဲ့ဘဏ်ကောက်ဘဏ်စည်ရင်းမရှိကြတဲ့သူတွေကဘာမှအများကြီးရှိတဲ့ချိန်မှာတယောက်နဲ့တယောက်လူလက်ကူကူငွေပေးငွေယူအလွှဲပြောင်းလုပ်နိုင်ဖို့ရည်ရွယ်ချက်နဲ့ Libra ငွေကြေးကိုထုတ်မယ်လို့ Facebook ကပြောပါတယ်။ဒါပေမဲ့လည်း Facebook တုံးသူကတကဘာဟွမ်းမှာတန်ပေါင်း 2,000 ကျော်ရှိနေတော့တကယ်သာသူတို့ Digital ငွေကြေးကိုလူတွေလွယ်လွယ်သုံးနိုင်ရင်တရားဝင်ငွေကြေးလည်ပတ်မှုကိုထိခိုက်သွားမှာကိုစိုးရိမ်နေကြတာပါ
။ Libra လိုမျိုး online ပေါ်မှာလည်ပတ်မဲ့ Digital ငွေကြေးတွေဟာသုံးစွဲသူတွေအတွက်အန္တရာယ်များတာတစ်ခုတည်းမဟုတ်ဘူး။ငွေကြေးတည်ငြိမ်မှုနဲ့ဒီဘဏ္ဍာငွေကြေးစနစ်အပေါ်အစိုးရရဲ့အကျွမ်းမဲ့ထိန်းချုပ်ပိုင်ခွင့်အထည်ကိုထိခိုက်နိုင်တယ်လို့ပြင်သစ်နဲ့ဂျာမနီနိုင်ငံတွေကဘဏ္ဍာရေးဝန်ကြီးတွေကပြောထားတယ်ရှင်။ငွေကြေးခိုင်မာတည်ငြိမ်မှုကဒီနိုင်ငံတည်ငြိမ်ရေးအတွက်သက်အရေးကြီးတဲ့အချက်ကိုပြင်သစ်ဘဏ္ဍာရေးဝန်ကြီးဘွီနိုလမဲက September 12ရက်နေ့ကပဲဒီစီးပွားရေးဆိုင်ရာညီလာခံတစ်ခုမှာအခုလိုမိန့်ခွန်းပြောခဲ့သေးတယ်ရှင်
။ Nécessaire au développement des cryptoactifs que les modèles fiscaux soient les mêmes de façon à ce que nous ayons
ကမ္ဘာတော်မှာလည်ပတ်သုံးဆွဲနေတဲ့ငွေကြေးတွေအပေါ်ထိန်းချုပ်သတ်မှတ်ထားတဲ့စည်းကမ်းဥပဒေမျိုး Digital ငွေကြေးတွေမှာလည်းရှိဖို့လိုအပ်ပါတယ်။ Facebook ကထုတ်မဲ့ Libra Digital ငွေကြေးရဲ့ Android ကို G7 နိုင်ငံကဗန်နိုင်းဝင်ကြီးတွေ၊ဗန်လုံငန်းအကြီးအကဲတွေနဲ့ OECD အဖွဲ့အကြီးအကဲအားလုံးကစိုးရိမ်ပါတယ်။ကမ္ဘာတော်ကအသုံးပြုသူတန်း 2,000 ကျော်ရှိနေတဲ့ကုမ္ပဏီတစ်ခုရဲ့လက်ထဲကိုကမ္ဘာငွေကြေးတစ်ခုရောက်သွားတော့မှာပါ။ငွေကြေးစနစ်အပေါ်အစိုးရတွေကအကျွမ်းမဲ့ထိန်းချုပ်နိုင်မဲ့အခြေအနေကိုချင်းချောက်ရာရောက်နေပါတယ်။ငွေကြေးမခိုင်မာတဲ့နိုင်ငံတွေမှာLibra ငွေကြေးကိုအစားထိုးသုံးလာကြပါလိမ့်မယ်။အဲဒါဆိုရင်ငွေကြေးထိန်းချုပ်နိုင်မှုအပေါ်အန္တရာယ်ရှိလာပါလိမ့်မယ်
။အဲဒါကြောင့်မို့လို့ဒီလို Digital ငွေကြေးတွေအပေါ်ဗာစီကန်သတ်မှတ်ချက်မှမရှိဘဲနဲ့ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေထဲမှာလုံးဝသုံးခွင့်မပေးနိုင်ဘူးလို့လည်းသူကအခုလိုပြောခဲ့ပါသေးတယ်
။ Enfin je ne vois pas pourquoi nous ferions autant attention depuis des années.
ဟိုအရင်ဒီပေါ်များစွာကလေးကငွေကြေးတွေကိုငွေမဲခွာချတဲ့နေရာမှာအသုံးမချနိုင်အောင်အကြမ်းဖက်လုပ်ရတဲ့အတွက်မသုံးနိုင်အောင်တိတ်တရိတ်သာဆောင်ရွက်လာတာပါ။ Libra ငွေကြေးကတော့ဒီလိုမဖြစ်အောင်ဘယ်လိုလုပ်မလဲမသိရပါဘူး။ဒါကြောင့်သူနဲ့ပတ်သက်တဲ့စိုးရိမ်စရာတွေကတိတ်ကိုကြီးမားပါတယ်။ဒီငွေကြေးစိတ်ချလက်ချလည်ပတ်နိုင်တဲ့အခြေအနေမရှိသေးသေးဥရောပမှာသူ့ကိုသုံးဆွဲလည်ပတ်ခွင့်မပြုနိုင်ပါဘူး
။2020နှစ်စန်းပိုင်းလောက်မှာ Libra Digital ငွေကိုစတင်သုံးနိုင်မယ်လို့ Facebook ကကြေညာထားပါတယ်။သုံးနိုင်ပြီဆိုလို့ရှိရင်တော့ဒီ Facebook ကထွင်မဲ့ Calibra ဆိုတဲ့ app ကနေပြီးတော့ Libra ငွေကြေးကိုဝယ်နိုင်မယ်။ဒီကိုယ်ပုံမှန်သုံးနေတဲ့ငွေနဲ့ Libra ငွေကြေးကို online မှာဝယ်ရမှာပါ။ Calibra app ကတော့ဒီကိုယ့်ရဲ့ smartphone ထဲကပတ်စံအိပ်ပဲထားပါတော့ Libra Digital ငွေကြေးကိုငွေပေးငွေချေအလွှဲပြောင်းလုပ်နိုင်မယ်ဒီ Calibra Digital ပတ်စံအိပ်လို့ပြောရင်လည်းမမှားပါဘူး။အဲ့ဒီ app သုံးနိုင်ဖို့တော့ကိုယ့်ရဲ့မှတ်ပုံတင်လို့မျိုးအစိုးရကတရားဝင်ထုတ်ထားတဲ့တက်တေကန်ကတ်မျိုးမျိုးနဲ့တက်တေပြဖို့လိုပါတယ်။
Libra ငွေကြေးကိုကိုယ့်ရဲ့ဘဏ်စည်နဲ့ချိတ်ဆက်ထားခြင်းလည်းရပါတယ်။ဘဏ်စည်မရှိဘူးဆိုရင်လည်းငွေကြေးလဲလှယ်နိုင်တဲ့နေရာတွေသတ်မှတ်ထားတဲ့ဆိုင်တွေမှာငွေပေးပြီးတော့ဝယ်လို့ရမယ်လို့ Facebook ကပြောထားပါတယ်။အဓိကကတော့ online ပေါ်မှာဈေးဝယ်ဖို့ငွေလွှဲပြောင်းလုပ်ပေးနိုင်ဖို့ထွင်ပေးတဲ့ငွေကြေးတမျိုးပါ။တနည်းအားဖြင့်ပြောတနည်းငွေပို့တယ်ဆိုရင်လည်း online ပေါ်မှာပို့လိုက်ပြီးလို့ရှိရင်စောစောပြောသလိုသတ်မှတ်ထားတဲ့ဆိုင်တွေမှာသွားထုတ်နိုင်မှာပါ
။ online ပေါ်မှာလက်ပတ်နေတဲ့ cryptocurrency digital ငွေကြေးတွေကတည်ငြိမ်မှုမရှိဘူးအတက်အကျမြန်တယ်ဒီအစိုးရရဲ့ကြီးကြပ်ထိန်းချုပ်မှုလည်းမရှိဘူးလို့ဝေဖန်ထောက်ပြမှုတွေရှိနေချိန်မှာ Facebook က Libra ငွေကြေးကိုထုတ်ဖို့လုပ်နေတာပါတခုရှိတာကတော့သူထုတ်မဲ့ Libra ငွေကြေးက Stable Coin လို့သတ်မှတ်တဲ့တည်ငြိမ်တဲ့ Digital ငွေကြေးမျိုးဖြစ်ပါလိမ့်မယ် Stable Coin ဆိုတာကတော့ဒီသူ့ရဲ့တန်ဖိုးငြိမ်နေအောင်လို့ရွှေတို့တရားဝင်ထုတ်ထားတဲ့ပတ်စံတို့အစိုးရငွေစုလက်မှတ်တို့နဲ့ချိတ်ဆက်ထားတဲ့ Digital ငွေကြေးကိုပြောတာပါ
အဲ့လိုမျိုးတည်ငြိမ်တဲ့ digital ငွေကြေးမျိုးဖြစ်မယ်လို့ Facebook ကပြောထားပြီးမယ်လို့ကမ္ဘာတစ်ဝန်းကတာဝန်ရှိသူတွေကတော့စိုးရိမ်နေကြပါတယ်။ကမ္ဘာဗန်ဒါရေးစနစ်တည်ငြိမ်မှုကိုထိခိုက်မယ်၊ငွေမဲခွာချမှုတွေဖြစ်လာနိုင်တယ်လို့ပြောနေကြတယ်မဆွေမမော။ Bitcoin လိုမျိုးအတက်ကျသိမ့်မြန်တဲ့ digital ငွေကြေးမျိုးမဟုတ်ဘူးဆိုပေမဲ့တည်ငြိမ်နေဆိုတဲ့ stable coins ငွေကြေးနဲ့ပတ်သက်ပြီးတော့မသိရသေးတာတွေအများကြီးရှိသေးတယ်လို့ BIS နိုင်ငံကဗန်ဒါရေးအဖွဲ့ကြီးနဲ့ Facebook တာဝန်ရှိသူတွေတွေ့ဆုံစဉ်မှာ EU ဥရောပဒီဘဟုဗန်အမှုဆောင်ဘုတ်အဖွဲ့ဝင်ကထောက်ပြသွားသေးတယ်ဗျ။
ဘနွားကူဟီပြောတာကတကဘာလုံးအတိုင်းအတာနဲ့သုံးဆွဲမဲ့ငွေကြေးစနစ်တစ်ခုအတွက်လိုအပ်တဲ့စည်းကမ်းဥပဒေတွေမရှိသေးဘူးတဲ့
ဥပဒေတမတ်ချက်တွေချမယ်ဆိုရင်တော့လိုင်းနာသင်းတဲ့လိုအပ်ချက်တွေအများကြီးဖြစ်တဲ့လို့ပြောတယ်ကိုသားညိုဦးရ Libra ငွေကြေးဆိုင်ရာတာဝန်ရှိသူ David Marcus ကတော့သူတို့အနေနဲ့ကဒီကဘာတဝန်းကဗဟိုဘဏ်တွေဘဏ္ဍာငွေကြေးတာဝန်ရှိသူတွေလွှတ်တော်အမတ်တွေရဲ့စိုးရိမ်မှုတွေကိုဖြေရှင်းသွားနိုင်ဖို့သူတို့ဆက်သွယ်ဆောင်ရွက်ပါမယ်လို့တုံ့ပြန်နေရှင်။နောက်သူတို့ရဲ့ Digital ငွေကြေးကဘဏ္ဍာရေးစနစ်အပေါ်အစိုးရရဲ့အကျွင့်မဲ့ထိန်းချုပ်ပိုင်ခွင့်အပေါ်ကိုလည်းမထိခိုက်စေပါဘူးလို့ဆိုရဲ။လက်ရှိတရားဝင်သုံးနေတဲ့ငွေကြေးတွေအပေါ်အခြေခံတဲ့ငွေပေးငွေချေစနစ်ဖြစ်တယ်လို့သာ Facebook ကတော့ပြောထားတာပဲ။
online ပေါ်မှာလေဘတ်သုံးဆွဲတဲ့ cryptocurrency digital ငွေကြေး bitcoin စပေါ်ပြီးတော့သုံးနေတာစနစ်ကျော်ရှိနေပေမဲ့ဒီငွေကြေးပေါ်မှာအခုတည်းကအစိုးရရဲ့တရားဝင်ဥပဒေသတ်မှတ်ချက်တွေမလုံနိုင်သေးပါဘူး digital ငွေကြေးဈေးကွက်ကြီးကပိုပိုကြီးလာပြီမဲ့လို့ဒီငွေကြေးတွေနဲ့ပတ်သက်ပြီးတော့ပုံလင်းလင်းမရှိတဲ့ကိစ္စတွေကလည်းအများကြီးပဲလို့ဗနိုင်းဆိုင်ရာကျွမ်းကျင်သူတွေကပြောနေတဲ့အချိန်မှာပဲဒီ facebook ကလည်း libra ငွေကြေးလုတ်ဖို့စီစဉ်နေတာမှဆင်မမော
အဲ့ဒါကြောင့်လဲဗဟိုဘဏ်တချို့ကဒီသူတို့ကိုယ်ပိုင် digital ငွေကြေးလုတ်ဖို့ဒီစဉ်းစားလာကြတာပါတရုတ်ဗဟိုဘဏ်ကဆိုရင်တရားဝင်သုံးစွဲနိုင်မဲ့ digital ငွေကြေးထုတ်ဖို့နီးပြီလို့ပြောထားတယ်လို့အင်္ဂလန်ဗဟိုဘဏ်ဥက္ကဋ္ဌ Mark Carney ကလည်းအရန်ငွေကြေးကိုဒီ digital ငွေကြေးနဲ့မထားသင့်ဘူးလားဆိုတဲ့စဉ်းစားချက်ကိုပေးထားပါတယ် EU ဗဟိုဘဏ်အကြီးအကဲ Benoît Cuhy ကလည်း EU ဗဟိုဘဏ်အနေနဲ့အစိုးရလက်ခံတဲ့ digital ငွေကြေးဖန်တီးဖို့အမြန်ဆုံးစဉ်းစားသင့်ပြီလို့ပြောကြားထားပါရှင်
မဆုမြတ်မွန်စီစဉ်တင်ဆက်ပေးနေတဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ဖြစ်ပါရဲ့ရှင်အခုမအေးတန်နာကျော်စီစဉ်တင်ဆက်ပေးမဲ့တက်တန်ရောင်သတင်းလွှာကိုလည်းနားဆင်ကြရအောင်ပါရှင
်မင်္ဂလာပါရှင်အားလုံးစိတ်နဲ့ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တန်ရောင်သတင်းလွှာမှာတော့ကိုရီးယားကအဖွဲ့အစ် THD ရဲ့ပထမအုပ်ဆုံးစတူဒီယိုတည်တဲ့ပြားနောက်ပြီးတော့ကိုရက်တပုံအာကာသားရဲများရောက်စီခြင်းမလားဒီလိုမျိုးကဘာတော်ကထင်ပေါ်ကြောကြားသူတွေနဲ့နှုတ်ပညာလောကကသတင်းတူတူတွေတွေကိုပြောပြပေးသွားပါမယ်တောင်ကိုရီးယားကကဘာကျော်ထွက်ကုန်လို့ပြောလို့ရမယ် K-pop ကိုရီးယား pop ဂီတလောကမှာအဖွဲ့အစ်ဖြစ်နေ Tomorrow by Together အဖွဲ့ကသူတို့ရဲ့ပထမဦးဆုံးစတူဒီယိုတည်ပြထုတ်တော်မှာဖြစ်ပါတယ်K-pop ရဲ့နာမည်အကြီးဆုံးအဖွဲ့ဖြစ်တဲ့ BTS ကိုတေးတပြားထုတ်ပေးတဲ့တေးတုတ်လို့ရေးကသူတို့ရဲ့ပထမဆုံးတေးတပြားကိုထုတ်ပေးမှာပါ။သူတို့ရဲ့ပထမဆုံးမိတ်ဆက်တေးတပြား The Dream Chapter Stars ရဲ့တေးတပြား2019မလမှာထွက်ခဲ့ပြီးအခု9လကြာမှ The Dream Chapter Magic ဆိုတဲ့တေးတပြားတစ်ခုလုံးထုတ်တာဖြစ်ပါတယ်။ TXC လို့လည်းလူသိများပြီးတော့အဖွဲ့ဝင်9ဦးပါတယ်သူတို့အဖွဲ့ဟာတေးသချင်းရှစ်ပုတ်ပါဒီတေးတပြားကဒီကောင်လေးတွေကြီးကောင်ဝင်ကားစားအရွယ်မှာကြုံတွေ့ရတဲ့ဘဝအတွေ့အကြုံတွေကိုဝေမျှထားတာဖြစ်တယ်လို့ကြေညာချက်မှာပြောထားပါတယ်။2013ကတည်းကအခုနံပါတ်1 BTS အဖွဲ့ကိုပွဲထုတ်ပေးခဲ့တဲ့ Big Hit Entertainment အဖွဲ့နဲ့ဒီအဖွဲ့တွေ DXT ကိုစာချုပ်ချုပ်ထားတာပါ။ DXT အဖွဲ့တေးတပြားတေးရဲ့ခေါင်းစည်းတချင်ဖြစ်တဲ့ 9 inches and 3 quarters runaway ဆိုတဲ့တချင်ကခစ်သစ်ဂီတလိုင်းကိုတွေ့ရမယ် pop တချင်တစ်ပုဒ်ဖြစ်ပါတယ်။သူတို့၅ယောက်တူတူရှိတဲ့အချိန်မှာကြုံကြရတဲ့စမ်းကြဲထူးခြားတဲ့အခိုက်အတန့်လေးတွေကြောင့်ဒီသချင်းတွေမှာနားထောင်ရပါမယ်တဲ့။တငယ်ချင်းတွေပဲလာလို့ရတဲ့ထူးခြားစမ်းကြဲနေရာလေးတစ်ခုကိုတငယ်ချင်းတွေစုပြီးတော့ထွက်ပြေးကြတဲ့အကြောင်းဖြစ်ပါတယ်ဆိုပြီးတော့ Big Hit Entertainment ကပြောပါတယ်။ဆယ်ကျော်တက်တဲ့အကြိုက်ဖြစ်ပါတယ်နော်။ဂျေးစီဖွဲ့တယ်မှာတော့ချွဲဆူအင်းချွဲရောင်ကျွန်းကျွမ်းပေါင်ကျူဘွန်တီဟော်နဲ့ယူနန်ခိုင်ဆိုတဲ့လူငယ်လေး9ယောက်ပါဝင်တာပါ။ကဲဘယ်သူကိုကြိုက်မလဲပြောကြည့်ပါဦးနော်။အမေရိကန်ပြည်အောင်စုကနာမည်ကြီးဟောလိဝုဒ်မင်းသမီးကြီးလည်းဖြစ်ဥရုယာတီပြောင်းလဲမှုတားဆီးတက်ကြွလှုပ်ရှားသူတူလည်းဖြစ်တဲ့မင်းသမီးကြီးဂျိန်းဖောင်ဒါသတင်းနှစ်ပတ်ဇက်တိုက်ဖမ်းဆီးခံရမှုဖြစ်နေပြီးခဲ့တဲ့တောက်ကြနေကဖမ်းခံရပြန်ပါလေ။ဝါရှင်တန်မြို့တော်လွှတ်တော်အပြင်ဘက်ကပီတောအဆောက်အအုံအပြင်ဘက်ကဆန္ဒပြမှုကိုသူကဦးဆောင်လုပ်တာပါသူ့လိုပဲဥရုယာတီပြောင်းလဲမှုတားဆီးရေးလှုပ်ရှားဆောင်ရွက်တဲ့မင်းသားကြီးထက်ဒွန်ဆန်နဲ့သူနဲ့အတူတူဖမ်းခံရပါတယ်အမေရိကန်ဆိုရာတာဝန်ရှိသူတွေအနေနဲ့ဥရုယာတီဖောက်ပြန်ပြောင်းလဲမှုတွေအတွက်ပို့ပြီးတော့လှုပ်ဆောင်ကြဖို့သူတို့ကတောင်းဆိုနေတာဖြစ်ပြီးတော့တခြားဆန္ဒပြသူတွေနဲ့အတူ What do we want တို့ပါလို့ခြင်းနဲ့ပတ်ဝန်းကျင်နဲ့တဟားစာတာဖြစ်မဲ့လှုပ်ဆောင်မှုတွေ When do we want it? ဘယ်တော့လိုချင်လဲ? Now, အခုလိုချင်တယ်ဆိုတော့ကြွေးကြော်တဲ့နေ့ဟစ်အော်ခဲ့ကြပါလိမ့်။ Fire Drill Friday ဆိုပြီးလူငယ်တွေအစပြုလှုပ်ဆောင်တဲ့ဥရုယာတီပြောင်းလဲမှုဒါစီရေးနဲ့ပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားမှုတွေကပြီးခဲ့တဲ့တောက်ကြမှာနှစ်ပတ်မြောက်ခဲ့ပြီဖြစ်ပါတယ်။
မင်းသမီးကြီးဂျင်းဖောင်တာကအနုပညာလုပ်ငန်းတွေပြင်ဗီယက်နမ်စစ်ပွဲကာလတုန်းကလည်းစစ်ဆင်ခြင်းရေးအမျိုးသမီးရေးလှုပ်ရှားမှုတွေနဲ့ကြော်ကြားသူပါသူကကိုကာယအားကစားတင်ပြမှုနဲ့လည်းနာမည်ကျော်ပြီးတော့အော်စကာဆုတွေပါဝင်တခြားဆုများပြားလည်းရထားသူဖြစ်ပါတယ်မင်းသားကြီးတက်ဒွန်ဆန်ကတော့1980ပြည့်လွန်နှစ်ပိုင်းနေတဲ့ကသဘောတရားတန်ရှင်ရေးလှုပ်ရှားမှုမှာပါဝင်ပြီးတော့လှုပ်ရှားနေတယ်ဖြစ်ပါတယ်ရှင်ပြည်ထောင်နိုင်ငံကမော်ဒယ်ရုပ်ရှင်မင်းသမီးကာရာဒယ်လာဗင်းရဲ့ဆယ်ဖီဓာတ်ပုံကပထမဦးဆုံးအာကာသတဲ့အထိရောက်တဲ့ဆယ်ဖီဓာတ်ပုံဖြစ်သွားပါတယ်။ကမ္ဘာမြေကြီးမှာရိုက်တဲ့သူ့ရဲ့ဓာတ်ပုံကိုအာကာသတဲ့က Stratosphere အလွှာအထိရအောင်လို့ပို့ပေးတာဖြစ်ပါတယ်။ကိုရီးယားက Samsung နည်းပညာကုမ္ပဏီကြီးရဲ့နှစ်90ပြည့်အထိမ်းအမှတ်ဖြစ်နေအခုလိုမျိုးကြော်ညာတာပါ။Model Kara ကတော့အခုလိုမျိုးလှုပ်ခွင့်ရတဲ့အတွက်အထူးပျော်ရွှင်နေပါတယ်တဲ့
100% I would love to go to space please can I go to space Samsung please I would love that
သူအာကာသရဲသွားချင်နေတာလုံးဝပါပဲ Samsung နဲ့အာကာသရဲသွားရတာလည်းကြိုက်ပါတယ်ဒါကအစပျိုးခြေလမ်းပါလို့ Kara Delevingne ကပြောသွားပါတယ်သူလိုပဲအာကာသထီကိုယ့်ရဲ့ဓာတ်ပုံရောက်ချင်တဲ့ Samsung ပြည်သက်တွေအနေနဲ့သူရဲ့ဓာတ်ပုံတွေကို Samsung စီပို့ပေးနိုင်ပါတယ်Samsung ကဓာတ်ပုံတွေကိုမဲနိုင်ပြီးတော့အမြင့်ပေအများကြီးထိရောက်နိုင်တဲ့မိုးပြံပူပေါင်းရဲ့ Galaxy X10 တယ်လီဖုန်းရဲ့တုံးပြီးတော့သူရဲ့ဓာတ်ပုံတွေကိုအာကာသတဲ့အထိရောက်စေမှာပါဒီ Space Selfie ကြော်ညာကိုတော့ October လကုန်ထိ Samsung ကလှုပ်ဆောင်ပေးမှာဖြစ်ပါလိမ့်ရှင်ဒီတဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအသံရောအပြည့်အစုံကြည့်နေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ I'll have my own yacht. I'll have my own jet.
မေးဇာနာကျော်ရဲ့တတ်တန်ရောင်သတင်းလွှာကိုနားဆင်ခဲ့ကြရတာပါရှင်။အခုဆက်ပြီးနားဆင်ရမယ့်သူယုံကြည်ရမှာတော့ဆာရေးဆရာအုတ်ကမင်းဆက်ရဲ့ယုံကြည်ရကိုနားဆင်ရမှာဖြစ်ပါတယ်။မမိုးဖြူကစီစဉ်တင်ဆက်ထားပါရှင
်။နော်ဟာမင်းရဲ့လေးတွေကလည်းအဲသူယုံကြည်ချက်တဲ့လမ်းအတိုင်းနဲ့ဆက်ကြရလို့ကြောင်းနော်အစီကပုံနှမ်းပါရရှိပြတာ။ကျေကျွန်တော်လက်ချင်တာအရာရေးချင်တဲ့အစာရေးချင်တဲ့အချင်းရေးချင်တဲ့လုံးလလရေးချင်တော့အဲ့ဒီအတိုင်းကရေးချင်တယ်အဲ့လိုပဲနေနေကြတာပေါ့အစကတော့ရေးချင်တာကကြာလေးတွေပေါ့ကြာလေးတွေအလေးလုံးကြာလေးတွေရေးရမယ်ချစ်တယ်ဒီမှာအလေရန်တော့အရန်မြန်မာစာကြာကိုချစ်ခဲ့တယ်ဆရာကြောက်နေတော့စုံလင်းရတယ်ကျွန်တော်ကစာအမကလောင်နေခုနော်လုံးလေးစာကိုတော်ဆုံးအစီလာရေးခဲ့တယ်ဒါနဲ့ကျွန်တော်အခုချိန်ကြီးအဲ့ဒီစာပြေလုတ်တာလုတ်တော့ကြမရှိဘူး။အဲ့ဒီခွေးကြီးကလည်းကြီးနေတာပေါ့နော်။စာပြေတော့မဟုတ်တာမဟုတ်ဘူးကြာ။ကျွန်တော်အဲ့လိုလူကြီးတွေလည်းကြားချင်တာ။အားဖြင့်အဲ့တော့ဆက်ပြေချင်တာဆန်တယ်လေ။အဲ့ဒီမှာလည်းကျွန်တော်နေရတာ။ဒါကျွန်တော်ပြင်ကြည့်ချက်ပါပေါ့။အမှန်ကကျွန်တော်ကလူမျိုးလေးမျိုးစတယ်နော်။လူမျိုးကကျွန်တော်ကိုကြိုးပေးတယ်ကြည်တယ်။အုပ်ပါတယ်ကြည်တယ်။ကျွန်တော်မှရှမ်းရစီရင်တယ်။ကြားရမယ်။အဲ့ဒီလူမျိုးကြတယ်။အဲ့လိုချင်ဒါနဲ့ကျွန်တော်ခင်ကြတာကျွန်တော်မြန်မာနိုင်ငံသားတက်ကြကျွန်တော်မြန်မာပြောက်ပဲပေါ့အဲ့လိုပဲအဲ့ဒီကလည်းနေကြတာပေါ့အခုဒီတိုင်းသားတွေပါညာတဲ့ပမာပါညာအဲ့ဇက်လန်တွေလည်းဒါအောင်ကြာပါပြီကျွန်တော်ခလေးပေါ်တော့ကျွန်တော်ဒီအစမရှိတဲ့ဇက်လန်တွေပေါ့နော်အဲ့ကျွန်တော်အနေနဲ့ကတော့အားလုံးကမြန်မာတွေကအားလုံးပေါင်းလာတာပဲလေအားလုံးပေါင်းလာတာပဲဟိုလူမျိုးတရားသုံးချက်များမျိုးလုံးကအားလုံးကမြန်မာပါပဲအမအဲ့ဒီတရားတရားအဲ့ဒီအစာမကြည့်ဘူးကြာအခုချိန်ကြီးဖြစ်နေကျွန်တော်ကတော့ကျွန်တော်ကဒီမြန်မာလေးပဲဆက်ပြောတာကျွန်တော်တိုင်းသားဒီလိုလူမျိုးကနေတော့ပေါင်းကြည့်ချက်ဒီဖြစ်လာတဲ့ဒီကံကျွန်တော်မြန်မာပဲအဲ့ဒီကျွန်တော်အဲ့ဒီစိတ်မျိုးတွေကတော့ဒီတိုင်းကိုသိဖြစ်စီခြင်းဒါကငါကတော့အချိန်နဲ့ကြာပဲဒီမြန်မာမုန်းလေးခိုင်းနေကျွန်တော်ကဘာမှမဟုတ်ဘူးအဲ့ဒီခံမျိုးတွေကတော့အဲ့ဒီအမုန်းတရားတွေအရန်စကြောက်ဖြစ်နေတော့ကျွန်တော်ခလေးကအဲကျွန်တော်စာရေးဖတ်ကြည့်ကြတာအားစတိုင်းမှာစမ်းလို့နေနိုင်တယ်မြန်မာနိုင်ငံမှာသင်္ကေတကြီးကဒီကံမျိုးကိုပုံစံကြီးကသူ့မှာတာကြည့်ဆောင်တာကျွန်တော်တို့အရန်ချမ်းသာခဲ့တယ်နေရာဒီကမှာလူပေါက်ခဲ့တယ်သူအရန်နဲ့ပြည်နာတာကတော့မြန်မာစမ်းစမ်းပြည်နာလို့ထွက်နေတယ်နေရာကြီးနေလာတယ်သူဒါက
ဒါနဲ့ကျွန်တော်ဒီပါစစ်လို့ဒီကပ္ပအစီအစဉ်ကြောင့်ဆိုတဲ့နိုင်ငံအခြေရောက်လာလဲဆိုရတာတော့အဲဦးဆောင်နေတယ်မဟုတ်လားအဲ့ဒီနေရာလေးအဲ့ဒီအလဲကြီးဆိုသိခဲ့တာမျိုးလို့ကျွန်တော်ကတော့အဲ့လိုပါမကျွန်တော်တို့လူကြီးကဲစဉ်ကာလတော့အဲ့ဒီအနေအထားမျိုးပြန်ရောက်လာမလားဆိုတာကိုလည်းအခုကျွန်တော်ကိုကြည့်နေမိတယ်နော်ဒါမှမဟုတ်ဒီကတော့စမ်းကြရမယ်ကြောက်နေတယ်နော်လူမြောက်နိုင်တယ်တမိကြရင်ကျွန်တော်တို့ကအရင်ကနံပါတ်၁လည်းနေရာပြန်ဖြစ်လာမယ်ဆိုတဲ့အားမျိုးရောဥဒိနေကစိတ်ရတော့ဒီလိုဖြစ်နေတယ်မဟုတ်လားသိရှိနေတယ်မဟုတ်လားဒီလိုရဲ့ပြည့်ကြတယ်ကကြောင်းနေရမှာ
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ်
သူယုံကြည်ရာစီစဉ်ကိုကြာသပတေးနေ့မနက်မှနောက်တစ်ချိန်ပြန်ပြီးတော့နားဆင်နိုင်ပါတယ်အခုအင်ကာညာတိုက်ရိုက်လေးလိုင်းကိုဖိတ်ခေါ်ပါရစေရှင
်ပရောရှင်ခင်ဗျာအခိုင်ပြင်းနဲ့မြောက်ပိုင်းဒေသကမြန်မာစစ်တပ်နဲ့အေရီရခိုင်လက်နက်ခိုင်ဖွဲ့တွေကြားတိုက်ပွဲတွေပိုပိုပြီးတော့တင်းမာလာတယ်လို့ပဲရပ်သားထိခိုက်မှုတွေရပ်သားတွေတွာလာနေထိုင်စားသောက်မှုတွေကိုလည်းပိုပြီးတော့ထိခိုက်လာနေပါတယ်တစ်ဖက်မှာအဖြစ်ခတ်ရစေးဆွနေနေတဲ့ဆိုပေမဲ့တစ်ဖက်နဲ့တစ်ဖက်ဆွဆွဲပြောဆိုမှုတွေဟာလည်းပိုးပြီးတော့ကြမ်းတမ်းပြင်းထန်လာပါတယ်။ရခိုင်မြောက်စစ်ပွဲညီညမ်းဖို့အလားလာနဲ့စင်ခေါ်ချက်တွေကြောင်းလာမယ့်အင်္ဂါနေ့ညတဲ့လေလိုင်းအစီအစဉ်မှာဆွနေဖို့ရှိပါတယ်။ပါဝင်ဆွနေမြင်းများလိုတဲ့သတင်းရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်တဲ့လေလိုင်းအစီအစဉ်ဆွနေတဲ့အချိန်မှာ VOA ကခေါ်ယူပေးမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မိကွန်ကိုယ့်ရဲ့အမြင်တွေကိုစာလိုက်ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။VOA မြန်မာဝိုင်းဖုန်းနံပါတ်က12923822554ဖြစ်ပါတယ်။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြင်းမြန်းကြမယ်တော်ရရှိနေကိုကျေးဇူးပါတယ်ခင
်ဗျာ။မနက်ဖြန်အင်္ဂါညတိုက်ရိုက်လေလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ဖို့ထပ်မံဖိတ်ခေါ်ပါတယ်ရှင်။ခု VOA ရဲ့တနင်္လာနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။မနေ့ကအင်္ဂါနေ့မနေ့ခင်6နာရီကနေ9နာရီထိအစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 40 51လိုက်လက်မီတာ190တို့ကနေပြီးတော့တိုက်ရိုက်ဖန်ယူနာဆင်နိုင်ကြပါတယ်ရှင်။အခုတနင်္လာနေ့ညထိပ်တန်းရောက်နေတဲ့သတင်းအကျဉ်းချုပ်ကိုမဆုမြတ်မောင်ကပြောပြပေးပါဦးမယ်ရှင်။
ဆီးရီးယားအနောက်မြောက်ပိုင်းမှာအမေရိကန်အထူးတပ်ဖွဲ့တွေက IS စစ်သွေးကြွခေါင်းဆောင်အဘူဘာကာအယ်ဘက်ဒက်ဒီကိုတုတ်သင်ခဲ့ပြီးတဲ့နောက်မှာအမေရိကန်နိုင်ငံထဲမှာသတိအနေထားတိုးမြင့်ထားတယ်လို့အမိမြေလုံခြုံရေးဌာနကပြောကြားပါတယ်။လုံခြုံရေးအတွက်ထူးထူးခြားခြားဒါမှမဟုတ်ယုံကြည်စိတ်ချရလောက်တဲ့သတင်းမရတွေတွေအများပြည်သူအတွက်သတိပေးချက်ထုတ်ပြန်ဖို့အစီအစဉ်မရှိဘူးလို့အမိမြေလုံခြုံရေးဌာနကဒီကနေ့ထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။ American Two တပ်ဖွဲ့ရဲ့စနေနေ့ညတော့ကဆစ်စင်ရေးအတွင်းမှာအနက်ခံခွေးတွေလိုက်လို့မြေအောက်လိုင်ကူထဲထွက်ပြေးခဲ့တဲ့ Elback Daddy ကလိုင်ကူထဲမှာသူ့ကိုယ်သူအသေးကဘုံးဖောက်ခွဲခဲ့တဲ့အတွက်သူရောသူ့ကလေး၃ယောက်ပါတေဆုံးခဲ့တယ်လို့ Tamara Trump ကတနင်္ဂနွေနေ့တော့ကရုပ်မြင်သံကြားပေါ်ကနေမိန့်ခွန်းပြောကြားကြေညာခဲ့ပါတယ်။စီးနှင်းဝင်ရောက်ခဲ့တဲ့ဗီဒီယိုပုံတချို့ကိုထုတ်ပြန်ဖို့သူစဉ်းစားနေတယ်လို့ဒီကနေ့မှလည်း Tamara ကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။အစိုးရဆန္ဒပြပွဲတွေဖြစ်နေတဲ့အီရတ်နိုင်ငံမှာဆန္ဒပြသူတွေရဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကြားအထိကရုံနေဖြစ်နေတာကြောင့်ဘက်ဒက်မြို့တော်မှာညမထွက်ရကာဖျူအမိန့်ထုတ်ပြန်လိုက်ပါတယ်။ည12နာရီကနေမနေ့6နာရီအထိအပြင်မထွက်ရအမိန့်ကနောက်ထပ်ကြေညာချက်မထုတ်ခင်အထိအသက်ဝင်နေမှာဖြစ်တယ်လို့ရုပ်မြင့်သံကြားကနေကြေညာခဲ့ပါတယ်။အောက်တိုဘာလဇန်ကစပြီးဖြစ်နေတဲ့ဆန္ဒပြပွဲတွေမှာလုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့ဆန္ဒပြသူတွေကြားပဋိပက္ခဖြစ်လို့တေဆုံးသူ200ကျော်ရှိနေပါတယ်။EU ဥရောပသမဂ္ဂတွေကနေဗြိတိန်နိုင်ငံနှုတ်ထွက်ဖို့ရပ်ပိုင်းမဲ့လို့တော့ချိန်မှာနှုတ်ထွက်ရက်ကို2020ခုနှစ်ဇန်နဝါရီလ31ရက်နေ့အထိနောက်ဆုတ်ပေးဖို့ EU ဘက်ကသဘောတူလိုက်တယ်လို့ဥရောပကောင်စီဥက္ကဋ္ဌဒေါနော်တွတ်စ်ကကြေညာခဲ့ပါတယ်။ဗြိတိန်နိုင်ငံမှာအေးကန်းကုန်တင်ကားတဲ့တည်ဆုံခဲ့သူ39ယောက်ဘသူဘဝဖြစ်တယ်ဆိုတာအတည်ပြုနိုင်ဖို့အတွက်ဗီယက်နမ်အစိုးရကဗြိတိန်တာဝန်ရှိသူတွေနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့ဗီယက်နမ်နိုင်ငံသားရေးဌာနကဒီကနေ့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ Access နယ်ထဲမှာတည်ဆုံခဲ့တဲ့ဒီဗီယက်နမ်လူတချို့ဟာဗီယက်နမ်မှာမိသားစုတွေကသူတို့မိသားစုတွေဝင်နေဖြစ်တယ်ဆိုတာကိုသတင်းတွေထွက်လာပြီးတဲ့နောက်မှာအခုလိုဗီယက်နမ်အစိုးရကစုံစမ်းစစ်ဆေးမှုတွေမှာပူးပေါင်းဆောင်ရွက်နေတာဖြစ်ပါတယ်ရှင်။
တနင်္လာနေ့ညပဲထိတ်တန်းရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်စုမြတ်မွန်ပြောပြပေးသွားတာပါ။အခုညအစည်းအဝေးထုတ်လို့ရမှုကနန်းလောင်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ Aiden Uruku ဖြစ်ပါလေရှင်။ VOE သောတာရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOE ကိုအားပေးနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျမခွာညိုပါရှင်။
This program has come to you from the Voice of America, Washington.